Welcome to the Voice of America in Burmese.
ပြန်မောင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အစံကနေ2022ခုနှစ် April 29ရက်တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ 9m 1925 30 နဲ့ VOA ရဲ့ Facebook စာမျက်နှာတို့ကနေတိုက်ရိုက်အစံလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမှုကတော့ကျွန်တော်ရန်နိုင်ပါဒီနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းအတွက်နောက်ထပ် American Dollar 33 billion အကူအညီထပ်ပေးဖို့ကိစ္စ Congress လွှတ်တော်ကတည်ပြုပေးဖို့သမ္မတဂျိုးဘိုင်ဒန်ကမနေ့ကတောင်းဆိုလိုက်ပါတယ်မလေးရှားရဲ့ Petronas စွမ်းအင်လုပ်ငန်းမြန်မာနိုင်ငံကနေပြန်ထွက်ဖို့ဆုံးဖြတ်လိုက်ပါပြီဒီလိုသတင်းတွေနဲ့အခုနောက်ပိုင်းသတင်းပေးပို့ချက်တွေနားဆင်ရမယ့်အထဲမှာတော့ကင်းပြည်နယ်မြောက်ရီမြို့မှာတော့စစ်ကောင်စီတပ်တွေနဲ့ KNL ပူးပေါင်းတပ်ဖွဲ့တွေကြားဒီနေ့မနေ့ပိုင်းကလေးကတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပါတယ်
ကျောက်ပေါ်လေးမှာကြားနေတော့ဒါလည်းမြို့တယ်ပဲပြောလို့ရတာပေါ့နော်အဲ့ဒီဟုတ်ကဲ့
ဟုတ်ပြီ7နာရီလေးဖြစ
်အဓိကတော့စစ်ကောင်စီနဲ့ဖြစ်တာပေါ့တခြားကတော့မရှိဘူးနော်အဲတဖြည်းဖြည်းတဖြည်းဖြည်းနဲ့ဟိုတိုက်ပွဲတွေကစိုက်လာတဲ့သဘောတော့ရှိတာပေါ့
KNU ကမြို့သား CEO ရဲ့နိုင်ငံသားရေးတာဝန်ခံဖဒိုစော်တော်နီပြောတော့တာဖြစ်ပါတယ်ဒီကြောင်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ရန်ကုန်တိုင်းကြီးမြင့်နိုင်တဖက်ကန်းကအလက်ချောင်းကြီးအောင်မှာစစ်ကောင်စီတပ်တွေကလူငယ်9ယောက်ကိုဖမ်းဆီးလိုက်တဲ့အခြေအနေတခါရှမ်းပြည်နယ်တောင်ပိုင်းမှာတိုက်ပွဲတွေကြောင့်ဒီဒေသခံတွေယာနဲ့ချီပြီးတော့တောတောင်နေတဲ့ပုံအောင်နေရတဲ့အခြေအနေအပါအဝင်ထိုင်းမြန်မာနယ်စပ်ကုံတော်ကြီးပြန်စနိုင်ကြီးဘလို့ရှိလဲစတာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်အခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြေညာပေးပါဖြစ်ပါတယ်ဗျာ
ရုရှားကျူးကျော်တိုက်ခိုက်မှုကိုခုခံနေရတဲ့ယူကရိန်းတပ်ဖွဲ့တွေအတွက်လာမယ့်9လအတွင်းနောက်ထပ်အကူအညီတွေထပ်တိုးပြီးပေးနိုင်ဖို့ကွန်ဂရက်လွှတ်တော်အနေနဲ့ဒေါ်လာ33ဘီလီယံတည်ပြုပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကတောင်းဆိုလိုက်ပါတယ်။ယူကရိန်းအတွက်စီးရီးထောက်ပံ့နေပေးဖို့ရမှာနှောင့်နှေးကြံ့ကြာစေတဲ့အဟန့်အတားတွေကိုဖယ်ရှားပစ်နိုင်ဖို့ရည်ရွယ်တဲ့ဒီဥပဒေမူကြမ်းကိုအောက်လွှတ်တော်မှာတကယ်နဲ့အတည်ပြုထားပြီးပါပြီ။ဒါဟာပြင်ယူကရိန်းအတွက်ဆီလင်းနဲ့ပစ္စည်းတွေကိုပမာဏများများနဲ့အမြန်ဆုံးပေးပို့နိုင်ဖို့ရာအရေးပါတဲ့တိုးတက်မှုတွေလို့ပြောရမှာပါ။ယူကရိန်းရဲ့လွတ်လပ်ခွင့်အတွက်အခုလိုစိုက်တုပ်ကူညီပေးမှုဟာကိုယ့်ဘက်ကအများကြီးပေးဆက်ရတာမျိုးမဟုတ်သလိုရုရှားကိုတိုက်ခိုက်တာလည်းမဟုတ်ပဲယူကရိန်းကိုကိုယ့်ကိုယ်ကိုကာဝယ်နိုင်အောင်ပံ့ပိုးကူညီပေးဦးမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကအိမ်ပြီးတော်မင်းငွန်းမှာပြောခဲ့ပါတယ်ယူကရိန်းကိုနောက်ထပ်ဒေါ်လာ33ဘီလီယံထပ်တိုးကူညီမဲ့ဒီအစီအစဉ်ထဲမှာဒေါ်လာဘီလီယံ20ကျော်ဘူးလက်လက်နဲ့စီးရီးထောက်ပံ့တွေနဲ့ 8.5 ဘီလီယံဘူးစီးပွားရေးကူညီတွေပါဝင်တယ်ကြောင်းအိမ်ပြီးတော်ကပြောပါတယ်ကျန်တဲ့ငွေတွေကိုတော့စာနယ်ရိက္ခာထုတ်လို့ရမှာကူညီပံ့ပိုးဖို့အပြင်ပြည်ပခနဲ့စစ်ပွဲတွေကြောင့်ထိခိုက်ခဲ့ရတဲ့ပြည်တွင်းကုန်ထုတ်လုပ်ငန်းကိုတိုးချဲ့နိုင်ဖို့အတွက်ကာဝေးဆိုင်ရာထုတ်လုပ်မှုအဥပဒေကိုအသုံးပြုနိုင်ရေးနဲ့ရုရှားအပေါ်တံခါးပေးဆို့မှုတွေထိထိရရောက်ချမှတ်နိုင်အောင်အားပေးထောက်ပံ့ရမှာအသုံးပြုသွားမှာဖြစ်တယ်လို့သမ္မတအင်ဂျီရောကပြောထားပါဗျ။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာ၃လတည်းကိုကြောက်လာခဲ့ပြီမဲ့ရုရှားနဲ့ယူကရိန်းကြားဆက်ဆက်ညီနိုင်မှုတွေမှာအကျိုးဖြစ်အောင်မြင်တဲ့လက္ခဏာမတွေ့ရတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနအတိုင်ငံပုဂ္ဂိုလ်ဒဲရက်ဆိုလက်က VOE ကိုပြောပါတယ
် We have not seen much signs for hope that the negotiations are proving fruitful the Russians don't seem
ရုရှားဘက်ကအဓိပ္ပာယ်ရှိတဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ကျင်တဲ့ဆန္ဒရှိဖို့မရဘူးလို့မနေ့က VOE နဲ့တွေ့ဆုံမိန့်မြန်းခန်းမှာဒဲရက်ဆိုလက်ကပြောခဲ့ပါတယ်ကုလသမဂ္ဂဒွေမှုကျော်အန်တိုနီယိုဂူတရက်စ်ရဲ့ရုရှားနဲ့ယူကရိန်းခီးစဉ်မတိုင်ခင်ငြိမ်းချမ်းရေးအတွက်ရှေ့ဆက်သွားမယ့်အခြေအနေကိုကြားသိလိုတဲ့အကြောင်းအမေရိကန်နိုင်ငံသားရွေးဝင်ကြီးအန်တိုနီဘလင်ကန်ကအကြောင်းကြားခဲ့တာကိုလည်းဒဲရက်ချိုလက်ကပြောဆိုသွားပါတယ်။ကုလသမဂ္ဂဒွေးမှုချုပ်ကူဒရက်ဆာအင်ဂါနီကရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှစ်နာရီကြာတွေ့ဆုံခဲ့တယ်လို့ယူကရိန်းနိုင်ငံကလည်းမနေ့ကသွားရောက်ခဲ့ပါတယ်။ဒီတော့တွင်ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်စစ်ကိုတရုတ်ဘက်ကထောက်ခံနေတာကိုအသေးစိတ်စစ်စစ်ဖို့အစိုးပြုထားတဲ့ဥပဒေကြမ်းတစ်ရပ်ဗိုလ်ဒူးနေကအမေရိကန်အောက်လွှတ်တော်မှာအတည်ပြုလိုက်ပါတယ်။ရုရှားကိုတရုတ်ကဆက်လက်နဲ့တွေဓာတ်ရိုက်ထောက်ပံ့တာမျိုးကိုတော့မတွေ့ရသေးပါဘူး။ဒါပေမဲ့အနီးကပ်စောင့်ကြည့်နေတဲ့အကြောင်းနဲ့ရုရှားကိုထောက်ခံပံ့ပိုးတာတွေပိတ်ဆို့တန်ခတ်တာတွေကိုရှောင်လွှဲနိုင်အောင်ကူညီတာတွေလုပ်ခဲ့ရင်တရုတ်နိုင်ငံအနေနဲ့ပြန်ပြီးပိတ်ဆက်ရလိမ့်မယ်လို့လည်းဒဲရက်ချိုလက်က VOE နဲ့ပိတ်ဆို့မေးမြန်းခန်းမှာပြောသွားပါတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာအင်ဒိုနီးရှား၊ဗီယက်နမ်နဲ့ထိုင်းနိုင်ငံတွေစီဒီကနေ့ခီးစားထွက်သွားပြီဖြစ်ပြီးအရှိတော်အစား၃နိုင်ငံခီးစဉ်ပြီးတဲ့နောက်ဥရောပဒေသကိုခီးစက်မှာဖြစ်ပါတယ်။ ဝန်ကြီးချုပ်ကီရှိဒါဟာစီးပွားရေးဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးစနိုင်ငံ၂၀နဲ့ဖွဲ့စည်းထားတဲ့ G20 အဖွဲ့ရဲ့လက်ရှိအလက်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကိုအရင်ဆုံးတွားရောက်မှာပါ။အင်ဒိုနီးရှားဟာအရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အလက်ကျဥက္ကဋ္ဌအဖြစ်လဲနောက်နှစ်မှာတာဝန်ယူရမှာဖြစ်ပါတယ်။အင်ဒိုနီးရှားကနေဗီယက်နမ်ကိုကြီးဆက်ပြီးတဲ့နောက်2022ခုနှစ်အာရှပစိဖိတ်စီးပွားရေးဖိုရမ် APEC စည်းဝေးကိုအိမ်ရှင်ဖြစ်လက်ခံကျင်းပမဲ့ထိုင်းနိုင်ငံကိုဆက်သွားမှာဖြစ်ပါတယ်။အခုခီးစဉ်တွင်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာနဲ့ပတ်သက်ပြီးဒေသတွင်းနိုင်ငံတွေရဲ့တုံ့ပြန်လှုပ်ဆောင်မှုနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်တယ်လို့တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေတဲ့အရေးကိုလည်းဆွေးနွေးဖို့ရှိပါတယ်။လွတ်လပ်ပြီးလမ်းဖွင့်ထားတဲ့အင်ဒိုပစိဖိတ်ဒေသဖြစ်ပေါ်လာရေးစီဥတီတဲ့နောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေကိုဖန်တီးသွားဖို့ဝန်ကြီးချုပ်ကမျှော်လင့်ထားပါတယ်လို့ဂျပန်ဆိုးရွားဖွဲ့အတွင်းဝန်ချုပ်ဟီရိုကာဇုမတ်ဆုနိုကဂျပန်ရင်းနှီးသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဂျပန်နိုင်ငံဟာကွတ်လို့ခေါ်တဲ့ဒေသဆိုင်ရာလူညွန်ရေးအဖွဲ့ ADP စည်းဝေးကိုရှေ့လာမှာအင်ရှင်ပြည့်လက်ခံကျင်းပဖို့ရှိပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အတူအော်စတြေးလျနဲ့အိန္ဒိယခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်ကဖန်ထားတဲ့ဂျပန်ယာကူဇာဂိုင်းခေါင်းဆောင်တယောက်စီကနေမြေပြင်ကဝင်ပစ်ဒုံးကျည်တွေကိုငွေသားအပြင်ငွေစည်းဝါးနဲ့ပါအလဲအလှယ်လို့ဝယ်ယူဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုကရင်တိုင်းနာအစည်းအရုံး KNU ကငြင်းဆန်လိုက်ပါတယ်။KNU ဟာမူရစီဝါရောင်းဝယ်နဲ့လုံးဝဆက်ဆက်ပတ်သက်မှုမရှိဘူးလို့အထူးထွေတွင်ရမူပရိုဆိုရာဒူမူက VOE ကိုပြောပါတယ်။ဒါကျွန်တော်တို့ရဲ့မူဝါဒဖြစ်ပါတယ်။အဲ့ဒါကျွန်တော်ပြောနိုင်တာပါပဲလို့ပရိုဆိုရာဒူမူကပြီးခဲ့တဲ့သတင်းပတ်တွင် VOE ကိုတယ်လီဖုန်းကတဆင့်ပြောခဲ့ပါတယ်။ KNU ရဲ့လက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ KNU မျိုးသားလူမျိုးရေးတပ်မတော် KNL အနေနဲ့မူရစီဝါရောင်းဝယ်ဒါမှမဟုတ်ဂျပန်ယာကူဇာဂိုင်းနဲ့လုံးဝဆက်ဆက်မရှိတယ်လို့ဒီပြင်ကဝင်ပြစ်ဒုံးကြီးတွေရယူဖို့လဲစိတ်မဝင်စားဘူးလို့ KNU ပြောခွင့်ရပရိုဆော့တော်နီကလည်းတယ်လီဖုန်းကတဆင့်ပြောပါတယ် KNL ဟာ KNU ရဲ့ထင်ကုမှုအောက်မှာရှိတဲ့စစ်ဖက်အဖွဲ့ဖြစ်ပါတယ်အဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဘယ်လိုအပေးယူမျိုးမှမရှိပါဘူးကျွန်တော်တို့မသိပါဘူးကျွန်တော်တို့မူဝါဒကရှင်းပါတယ်ကျွန်တော်တို့နဲ့မပတ်သက်ပါဘူးအဒီကိစ္စကျွန်တော်တို့မလုပ်ပါဘူးကျွန်တော်တို့ဘာမှကိုမသိပါဘူးအဲ့ဒီတဲ့ရင်ကြတော့ကျွန်တော်တို့တိတ်အံ့ဩသွားပါတယ်ဘယ်လိုမှကိုမပတ်သက်ပါဘူးလို့ပရိုဆော့တာနီကပြောပါတယ်ဂျပန်ယာကူဇာဂိုင်းခွင့်ရဖွဲ့ခေါင်းဆောင်ထက်ကီရှိအေဗီဆာဝါနဲ့အပေါင်းပါထိုင်းလူမျိုး၃ဦးတို့ပေါ်အမေရိကန်နယူးယောက်တောင်ပိုင်းခံအစိုးရရှိနေရုံးရဆွဆွဲချက်ထဲမှာ KNU UWS ဝါတာဖွဲ့နဲ့တောင်ပိုင်းရှမ်းလန်းနိုင်ငံဖွဲ့ SSAS တို့ကိုထည့်သွင်းဖော်ပြထားတာပါဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ UWS နဲ့ရှမ်းတောင်ပိုင်းနိုင်ငံဖွဲ့ SSAS တို့ကို VOE ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ
ဒီရေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19ကီလိုဟတ်ဇ်5953ညာတိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညာတိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190ကီလိုဟတ်ဇ်1509ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တဲ့ရဲ့တောက်ကြညာထိတဲ့ရောက်တဲ့တွင်တွေကိုကျွန်တော်ဝေမင်းဆက်ပြောပြနေပါတယ်။မလေးရှားရဲ့ Petronet စွမ်းအင်လုပ်ငန်းမြန်မာနိုင်ငံကနေပြန်ထွက်ဖို့ဆုံးဖြတ်လိုက်ပါပြီ။မလေးရှားအစိုးရပိုင်း Petronet စွမ်းအင်ကုမ္ပဏီအနေနဲ့ရဲတကုံတဘာဝတန်ခွေစီမံကိန်းလုတ်ကွက်တချို့မှာဝင်လုနေတာတွေကိုပြန်ရုပ်တော့မယ်လို့ဒီနေ့ပြောလိုက်ပါတယ်။လုပ်ငန်းတဘာဝအပြောင်းလဲစွမ်းအင်လိုအပ်ချက်အခြေအနေတွေပေါ်မူတည်ပြီးနည်းပညာနဲ့လုပ်ငန်းမှာပြူအားပိုင်းအသေးစိတ်ပြန်သုံးသပ်ကအခုလိုဆုံးဖြတ်လိုက်ကြလို့ Petronas ကုမ္ပဏီကပြောပါတယ်မြန်မာစစ်တပ်အာဏာသိမ်းပြီးခဲ့တဲ့တနည်းကျော်ကာလကစလို့ဆန္ဒပြပြည်သူတွေရဲရဲစက်စက်တက်ဖြတ်နေနေခံရတာတွေနဲ့နိုင်ငံရေးမတည်ငြိမ်မှုအခြေအနေတွေကိုတော့ Petronas ကထည့်မပြောခဲ့ပါဘူး Petronas အနေနဲ့ဖေဖော်ဝါရီလကတည်းကမြန်မာနိုင်ငံတဲကနေလုပ်ငန်းတွေပြန်ရုပ်ဖို့စဉ်းစားနေတယ်လို့အရင်ပြောထားခဲ့ပြီးမှဒီနေ့မှရုပ်သိမ်းမယ်လို့ကြေညာလိုက်တာပါအလားတူရဲတကုံမှလုပ်နေတဲ့ဂျပန်စွမ်းအင်ကုမ္ပဏီ INEOS ကလည်းလုပ်ငန်းတွေပြန်ရုပ်မယ်လို့ပြောထားပါတယ်။ INEOS Company ဟာရဲတကုံစီမံကိန်းမှာအစုရှယ်ယာ 19.3% ခန့်တော့ Petronas Company လက်ခွဲဟောင်ကောင်ခြေစိုက် PC မြန်မာကုမ္ပဏီကတော့ 40.9% ခန့်တော့အထင်းနဲ့မြန်မာအရင်းနှီးတဲ့တဘာဝတိုင်းွေလုပ်ငန်းက 20.5% ခန့်တော့နဲ့ကျန်တာကတော့ Thai PTT ကုမ္ပဏီကပိုင်ပါတယ်ခင်ဗျ။မြောက်ကိုရီးယားကိုစီးရေးလျှို့ဝှက်သတင်းပေးမှုနဲ့တောင်ကိုရီးယားဗိုလ်ကြီးတူနဲ့စီးပွားရေးသမားတူအဖမ်းခံလိုက်ရပါတယ်။မြောက်ကိုရီးယား၆လရေးလို့တနည်းရှိသားတို့ကဒီတောင်ကိုရီးယား၂ဦးကို digital ငွေကြေး cryptocurrency ပေးပြီးအခုလိုစိတ်ခိုင်းခဲ့တယ်လို့တောင်ကိုရီးယားရဲတွေကဒီနေ့ထုတ်ပြောလိုက်ပါတယ်။တောင်ကိုရီးယားနဲ့စပွဲကိုအပြည့်အပြည့်ဆုံးမသက်ရသေးပဲ တိုင်းပြည်ဆင်းရဲတဲ့ကြားကနျူကလ িয়ার လက်နက်တော်ပိုင်ဆိုင်ထားတဲ့မြောက်ကိုရီးယားအနေနဲ့အင်တာနက်ဖောက်ခွင်းတက်ခတ်ရေးတပ်ဖွဲ့ကိုလည်းထူထောင်ထားပြီးတောင်ကိုရီးယားကိုထိုးပေါက်ထားပါတယ်။ဒါပေမဲ့အခုဖန်ဆီမှုကတော့ပထမဆုံးအချိန်အနေနဲ့လက်ရှိစစ်တပ်အရာရှိနဲ့စီးပွားရေးသမားတို့ကစစ်ရေးလျှော့ချက်တွေကိုမြောက်ကိုရီးယားတရှိုတူရဲ့ခိုက်စင်မှုအောင်မှလုပ်ခဲ့တာလို့တောင်ကိုရီးယားရဲတပ်ဖွဲ့ကြေညာချက်မှာထုတ်ပြန်ထားပါတယ်။အသက်29နှစ်အရွယ်တောင်ကိုရီးယားဗိုလ်ကြီးအနေနဲ့လျှော့ဆင်တောင်ကိုရီးယားပူးတွဲစစ်ဌာနချုပ်အတွင်းမှာသာသုံးတဲ့အင်တာနက်လိပ်စာနံပါတ်တွေကိုသတင်းဖို့ခဲ့တယ်လို့ဒီရဲတပ်ဖွဲ့ကြေညာချက်မှာဖော်ပြထားပါတယ်။အသက်38နှစ်အရွယ်စီးပွားရေးသမားကတော့အင်တာနက်ပိုင်ဆိုင်မှုစီမံရေးလုပ်ငန်းမှာလုပ်ကိုင်နေပြီးဒီဗိုလ်ကြီးအခုလိုသတင်းတွေယူနိုင်ဖို့လျှော့ကင်မရာတက်လက်ပတ်နာကြီးပေးခဲ့တယ်လို့ဒီကြေညာချက်ထဲမှာဆွဆွဲထားပါတယ်ခင်။တရုတ်နိုင်ငံမှာတော့မြို့တော်အပြင်မြောက်ကိုရီးယားနယ်စပ်မှာပါကိုဗစ်ပိုးတွေ့လာလို့ပိုးထိန်းချုပ်လာချိန်မှာတောင်ကိုရီးယားမှာတော့ပြန်ဖြေလျှော့လာပါပြီ။ပေကျင်းမှာကိုဗစ် -19 ဆက်တွေ့လို့စစ်ဆေးမှုနဲ့ကန့်သတ်မှုတွေတိုးလွန်လာချိန်မှာမြောက်ကိုရီးယားနဲ့နယ်စပ်ဒန်ဂွန်မြို့မှာလည်းပိုးတွေ့မှုရှိလာပြီးနယ်စပ်ချက်ယထားတွေရပ်ဆိုင်းလိုက်ပြီးလို့တရုတ်နိုင်ငံကြီးဝန်ကြီးဌာနကဒီနေ့ပြောလိုက်ပါတယ်။ကျန်ကောင်မှာဒီလကုန်ပိုင်း24ရက်ကနေ28ရက်အတွင်းကိုဗစ်ကူးစက်သူ220တွေ့ပြီးနေ89လုံးကိုလောက်ဒေါင်းချလိုက်ချိန်မှာမြောက်ကိုရီးယားဘက်ကတော့နေဆက်ပိတ်ပေမဲ့အစတည်းကကိုဗစ်တွေ့တယ်လို့ထုတ်ပြန်တာမရှိသေးပါဘူး။မြောက်ကိုရီးယားဘက်ကအခုနှစ်ဆန်းကိုဗစ်ထိန်းချုပ်ရေးလောက်ဒေါင်းချကန့်သတ်ထားတာကလူသန်းပေါင်းများစွာစီးပွားနဲ့စားရည်စားပို့ဆောင်မှုထိခိုက်နေတယ်လို့ပြောခံရပြီးပြန်ဖြေလျှော့ပေးပြီးနောက်လပိုင်းတွင်းမှာပဲအခုလိုပြန်တည်ကျပ်မှုတွေဖြစ်လာတာပါ။ဒါပေမဲ့နှစ်နှစ်ကြာတင်းကျပ်ပြီးစီးပွားရေးထိခိုက်ခဲ့ရတဲ့တောင်ကိုရီးယားဘက်မှာတော့ကိုဗစ်ကူးစက်မှုပြန်ကျလာလို့အဆောက်အဦပြင်ပလူ90ကျော်တဲ့စုဝေးပဲမဟုတ်ရင်ပတ်စံနဲ့နှာခေါင်းစည်းတက်စရာမလိုတော့ကြောင်းထုတ်ပြန်တော့မှာပါတောင်ကိုရီးယားမှာကိုဗစ် -19 ကူးစက်မှုပုံမှန်တစ်ဖြည်းဖြည်းကျဆင်းလာတာကြောင့်အခုလိုမဖြစ်မနေပတ်စံနဲ့နှာခေါင်းစည်း mask တက်ရတာကိုရှေ့ဘက်မှာရုပ်သိမ်းပေးတော့မယ်လို့တောင်ကိုရီးယားကျန်းမာရေးအရာရှိတွေကဒီနေ့ကြေညာလိုက်တာပါခင်ဗျာအင်ဒိုနီးရှားနိုင်ငံမှာတော့အစ္စလမ်ဘာသာဝင်တွေဥပုသ်ထွက်တဲ့အစ်ပွဲတော်အချို့အာလယက်ခီတပြော်ကြီးထွက်ကုန်ကြပါပြီ။မေလာဇန်ဆာမက်ဒီအစ်ပွဲတော်မတိုင်ခင်ရပိုင်းလိုမှာထောင်ပေါင်းချီတဲ့မွတ်စလင်တွေမြို့တော်ဂျကာတာကနေမိုးရဇာတိတွေကိုပြန်နေကြတာပါ။ထောင်နဲ့ချီတဲ့ကားရန်ကြီးတွေကားကိတ်ကြီးပေးရတဲ့နေရာတွေမှာတန်းစီနေကြပြီးယထားပေဘတ်စကားဂိတ်တွေမှာလည်းလူတွေစုပြုံစောင့်ဆိုင်းနေကြပါတယ်။ကမ္ဘာအကြီးဆုံးမွတ်စလင်နိုင်ငံကြီးဖြစ်တဲ့အင်ဒိုနီးရှားမှာကိုဗစ် -19 မကူးစက်ရေးကန့်သတ်ချက်တွေကြောင့်ပြီးခဲ့တဲ့နှစ်နှစ်ထဲမူတက်လို့ခေါ်တဲ့ဒီဥပုသ်ထွက်အားလည်းရဲ့ရာသီအတွင်းအင်ပြန်တာတွေတားမြစ်ခဲ့တာပါဒီနှစ်မှာတော့ကိုဗစ်ကန့်သတ်ချက်တွေဖြည့်ဆော့ပေးလိုက်ပြီးမို့လူတွေအများအပြားမိုးရဇာတိမြေကိုအတိုးချပြန်နေကြပါတယ်အင်ဒိုနီးရှားမှာဒီနှစ်ဆန်ဖေဖော်ဝါရီလတုန်းကကူးစက်မြန်ဦးမေဖျော်မျိုးကွဲအများဆုံးကူးစက်ခံခဲ့ရပေမဲ့နောက်ပိုင်းတော့အများကြီးပြန်လျော့ချသွားခဲ့ပါတယ်အခုချိန်မှာတော့နိုင်ငံလူရေသန်း290တဲက60ရာခိုင်နှုန်းလောက်ကိုကိုဗစ်ကာကွယ်ဆေးထိုးပြီးသားဖြစ်ပါတယ်
တော့ကြနေညရဲ့နောက်ဆုံးရသတင်းတွေကိုကိုကြကြောသိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VUE ကနေနောက်ဆုံးရသတင်းတွေကိုည10နာရီဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ KNP နဲ့မြောက်ဝတီဘက်ကတိုက်ပွဲသတင်းကိုပြောပြပေးတင်ပါတယ်။ကင်းပြည်နယ်မြောက်ဝတီမြို့ပေါ်မှာစစ်ကောင်စီတပ်တွေနဲ့ KNLA ခင်အမျိုးသားလွမြောက်ရေးနဲ့ပူးပေါင်းတပ်တွေကြားဒီနေ့မနက်ပိုင်းကဆလုပ်တိုက်ပွဲတွေပြင်းထန်နေပါတယ်။မြို့ပေါ်ရက်ွက်ထဲအထိလက်နက်ကြီးကြီးတွေကြားရောက်တယ်လို့မြောက်ဝတီမြို့ကန်တွေကပြောပါတယ်။ကင်းပြည်နယ်မှာ KNU ထိန်းချုပ်နေရာတွေမှာသာမကမြို့ပေါ်ရက်ွက်တွေအထိတိုက်ပွဲတွေဖြစ်လာနေတဲ့အကြောင်းထိုင်းခြေဆိုင်ပြည်ဝင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကင်းပြည်နယ်မြောက်ဝတီမြို့အဝင်အောင်မြေရွှေပုံရက်ွက်မချောလေးတောင်ကုန်းနေရာကစစ်ကောင်စီနဲ့နေကြားဆောင်တက် BGF တက်တွေတက်ဆွဲထားတဲ့နေရာမှာဒီကနေ့ဧပြီလ29ရက်နေ့မနက်ပိုင်းကစပြီးနေ့လယ်အထိတိုက်ပွဲတွေပြင်းထန်နေတယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံခြားရေးဌာနတာဝန်ခံဖလိုစောတော်နီကအခုလိုပြောပါတယ
်ဟုတ်ပါတယ်ဒီရက်ွက်လေးမှာကြားနေတော့ဒါလည်းမြို့တယ်ပဲပြောလို့ရတာပေါ့နော်အဲ့ဒီဟုတ်တယ်ဟုတ
်ပြီ17နာရီတည်းအဖြစ်
အဓိကတော့စစ်ကောင်စီနဲ့ဖြစ်တာပေါ့တခြားကတော့မရှိဘူးနော်တတိယတစ်ချိန်ကြီးနဲ့ဟိုတိုက်ပွဲတွေကစိုက်လာတဲ့သဘောတော့ရှိတာပေါ့နော်အရင်ကလည်းစာကြည့်အဲကျွန်တော်တို့ကလည်းကိုယ့်ရဲ့ဝန်ကြီးဒီတောက်ကိုပဲပြန်ကောက်ွယ်တဲ့အပေါ်ပဲရှိပါသေးတယ်အဲ့ဒ
ါမချောလေးဖရာကုံငွေရင်းသာဖရာကုံဘက်နဲ့ရက်ွက်တွေတဲ့အထိလက်နက်ကြီးကြီးစံတွေတက်ရောက်တာရှိတဲ့အတွက်ဒေသခံပြည်သူအတော်များများကစိုးရိမ်ထိတ်လန့်နေရကြောင်းတိုက်ပွဲဖြစ်တဲ့နေရာအနီးတစ်ပိုက်မှာနေထိုင်နေတဲ့မြောက်ရီမြို့ကန်တူကလည်းပြောပြပါရစေ
ထိုင်လိုက်တော့ဖြစ်တယ်ကျမတို့မရအများဘယ်တော့ရပါမလဲပေါ့နော်အဲ့လိုမျိုးဖြစ်တယ်ကျမတို့လည်းကြီးလက်ပစာကြမယ်ပေါ့နော်ကိုကိုကိုပြီးဆိုင်ပြီးနေရတယ်ပေါ့ဟိုအလောက်ကလည်းလုံးဝမဖြစ်ဘူးစားတဲ့အသက်တော်တော်ကျဲတယ်အဲ့လိုပဲဟိုမြေတောက်နေဒီမြေကညနေဒီညနေတစ်ချက်ဖြစ်တယ်ပဲလေ
အခုဆိုရင်ကရင်ပြည်နယ်ထဲမှာ KNU ချင်းချုပ်ထားတဲ့နေရာတွေတာမကကရင်ပြည်နယ်ရဲ့မြို့ပေါ်နေရာအထိတိုက်ပွဲတွေရှိလာကြောင်းကိုလည်းဖရူစောတော်နီကအခုလိုပြောပါတယ်
။ကျွန်တော်ကတိုက်ပွဲဖြစ်တဲ့နေရာအဲဒီလိုကမှတစ်ခွက်တည်းမဟုတ်ဘူး။ဟိုကအရှာလမ်းမကြီးတစ်လျှောက်ရယ်နောက်ပြီးတော့ကော်ပိုရိတ်မြို့နားမှာအကြီးပဝန်းကျင်ရွာတွေအကုန်လုံးသမြုပ်နယ်လုံးလုံးဖြစ်နေတယ်။တော့တိုက်ပွဲကြီးမဖြစ်ပြီးတိုင်အောင်တော်တော်နီးနီးကပ်ကပ်ကိုရောက်အောင်နေတဲ့နေသားတော့ရှိတော့ပါလို့
။မြောက်ရီမြို့မှာတော့ပြီးခဲ့တဲ့ဧပြီလ23ရက်နေ့ည10:00ကျော်အချိန်ကလည်းထိုင်းမြန်မာနယ်စပ်အမှတ်1ချစ်ကြည်တရာနီမြန်မာဘက်ကျမ်းမှာမိုင်းပုံးပေါက်ကွဲမှုဖြစ်ပြီးအဆောက်အဦနဲ့ကားတွေစိုက်ကဲတွေပျက်စီးခဲ့ပါတယ်။ဧပြီလအတွင်းမှာစစ်ကောင်စီတပ်တွေနဲ့ KNU တပ်မ1တပ်မ5တပ်မ6ဒေသကကရင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေကြောင့်တိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလည်းအကြအဆုံးတွေရှိခဲ့တယ်လို့ KNU နဲ့လာရောက်ပူးပေါင်းတဲ့စစ်ကောင်စီတပ်သားတွေလည်းရှိနေပါဗျ။ဧပြီလ28ရက်နေ့ကတော့တန်လွင်မြစ်တန်းနဘေးမှာရှိတဲ့စစ်ကောင်စီအတွက်အရေးပါတဲ့စခန်းတစ်ခုဖြစ်တဲ့ကြောက်ညက်ခြေလန်းစခန်းကို KNU တပ်မကလက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ခဲ့ကြပါဗျ။စစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခိုက်ခဲ့ပါဗျ။ဒီတိုက်ပွဲအတွင်း KNL တပ်မ9ရဲ့ဗျူဟာမှုဘုံမူကြီးစောတူကေစာစာဆောင်သွားခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးကြီးစံတွေတက်ရောက်တာတွေကြောင့်ဒေသခံပြည်သူတွေကတော့ဘေးလွတ်ရာကိုထွက်ပြေးနေရပြီးစစ်ဘေးဒုက္ခတွေအရေးအတွက်ပုံမောများများလာတယ်လို့လည်းစစ်ဘေးဒုက္ခတွေကိုအကူအညီပေးနေသူတွေကပြောဆိုခဲ့ပါတယ်ရှင
်။ကျင်းပြူနယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်ပြည်ဝင်သတင်းနောက်မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ကျင်းပြူနယ်ဘက်ကတိုက်ပွဲပြီးတဲ့နောက်အခုတခါတော့ရန်ကုန်တိုင်းကြီးမနိုင်ဘက်ကလူငယ်တချို့ဖမ်းဆီးခံခဲ့ရတဲ့အခြေအနေကိုလည်းပြောပြပေးကြပါမယ်။ဧပြီလ28ရက်မနက်10:00ခွဲဝန်းကျင်လောက်ကစစ်ကောင်စီအင်အား100လောက်ကြီးမနိုင်မြို့နယ်အလက်ချောင်းရက်ွက်ကိုဝေရောက်ရှာဖွေပြီးတော့လူငယ်5ဦးကိုလက်နက်တွေနဲ့အတူဖမ်းဆီးသွားသလိုဘေးနားကလူ2ဦးကိုလည်းဖမ်းသွားတယ်လို့ဒေသခံတွေကပြောပါရယ်။လာရောက်ဖမ်းဆီးစဉ်မှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ကြတယ်လို့လည်းဒေသခံတွေကပြောပါရယ်။ဒီကြောင်ရန်ကုန်ကလာတဲ့တဲ့ရင်ကိုမမြသစဉ်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဧပြီလ28ရက်ဗုဒ္ဓဟူးနေ့မနေ့10:00ခွဲလောက်ကကြီးမနိုင်မြို့နယ်တဖက်ကမ်းမှာရှိတဲ့အလက်ချောင်းရက်ွက်ကိုစစ်ကောင်စီတပ်တွေအင်အား100ကျော်နဲ့ဝင်ရောက်လာပြီးတော့လူငယ်တွေစုနေတဲ့အိမ်တလုံးကိုစီးနှင်းဝင်ရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဝင်ရောက်စီးနှင်းဖမ်းဆီးတဲ့အချိန်မှာအပြန်အလှန်ပြစ်ခတ်တာတွေဖြစ်ခဲ့ပြီးတချို့လူမြောက်သွားတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။အဲ့တော့ဝါလာရှိတယ်။ကြားလင်းရတယ်ရှိကျစီကြံသေးလို့ကလေးတော်များပြန်လွတ်သွားတယ်။လက်နဲ့တရားမိတော့ပုံးနေပါလေတော့။အဲလက်နဲ့တင်တဲ့မိကသူတို့ပြန်ပြစ်တော့သူတို့အဲ့မှာရင်သူတို့တိုက်တော့ဟောပြန်ပြစ်တော့အဲ့မှာလည်းနောက်ပြန်ဆုပ်ကုန်တယ်။ဒါကလေးတွေအပြစ်ပြန်ပြစ်လိုက်တဲ့အချိန်ကတော့ဒီမှာရှင်းမတော့ရလို့ကလေးလွတ်လွတ်ပေါ်တာ။ဒီအဲ့မှာလည်းပြစ်တာဆက်တဲ့ချိန်မှာဇွားတော့စူပြန်သွားတာပေါ့။ပြန်ပြန်ပြီးတော့ဘုံဘထွက်ရကြအောင်။ဘုရားများတော့ဟောဒီကောင်းလေးဝင်လာတဲ့အချိန်ကအဲ့တက်တွေပါလေရောကုန်ပါရေတက်ကြီးတက်အဲ့လိုပါ
လင်းနေတီနဲ့အတူအသက်20ဝန်းကျင်လူငယ်9ဦးကိုဖမ်းဆီးသွားတယ်လို့အဲ့ဒီအနီးဝန်းကျင်မှာရှိတဲ့ရက်ွက်ထဲကတက်လက်ပိုင်းလူကြီး2ဦးလည်းဖမ်းဆီးခံရတယ်လို့ဒေသခံတဦးကပြောပါရယ်။အဲ
ဦးတို့ဒေသဆို9ယောက်တော့ဖမ်းတာ။ဒါပါတော့9ယောက်အောင်ပြန်ဖမ်းရမှာမဖြစ်ဘူး။ဟုတ်ကဲ့
။ဆ
ရာဟောပကန်းရေးပြီးသားပြီးလက်ကြတာအိမ်ဟိုတိကြတယ်။ဟင
်း
နေရာတိကြတယ်ပါလေ။အဲကြောင့်လို့ဘုံတွေကပြီးပေါ်တော့9ယောက်9ယောက်ကတော့အဲ့ဒီဟာတော့တတိပိုင်းလေ။ဆိုင်ရက်ဆိုင်ပေါက်နေတယ်သူတို့ပြစ်လို့ဝင်ပြေးရတော့လိုက်ပါသွားတက်လာတယောက်တည်းရတယ်ဒီမှာတော့မတည်ဘူးတို့ရိုက်ဆင်းနေပေတော့မတည်ဘူးသူ
စစ်ကောင်စီတက်တွေကသူတို့ဖမ်းဆီးပြီးတော့ရိုက်နှက်ထားတဲ့ဒဏ်ရာတွေနဲ့လူငယ်တူအုပ်ကိုခေါ်လာပြီးလူငယ်တွေစုနေကြတဲ့နေအိမ်ကိုလိုက်ပြခိုင်းတာကိုမြင်ရတယ်လို့ဒေသခံတွေကပြောပါတယ်ဖန်စီခံရတဲ့လူငယ်တွေနဲ့ပတ်သက်ပြီးတော့သူတို့ဘာလို့နေတယ်လဲ။ဘာကြောင့်ဖန်စီခံရတယ်လဲဆိုတာအသေးချာမသိဘူးလို့အနီးဝန်းကျင်မှာနေတဲ့သူတွေကပြောပါတယ်။ဒီဖန်စီမှုနဲ့ပတ်သက်လို့စစ်ကောင်စီကို VOE ကမေးမြန်းထားပေမဲ့အကြောင်းပြန်ကြားခြင်းတော့မရှိသေးပါဘူး။မြန်မာနိုင်ငံနေရာအတော်များများမှာဖောက်ခွဲမှုတွေတိုက်ခိုက်ပစ်ခတ်မှုတွေနေ့စဉ်နဲ့အမြန်ရှိနေတယ်လို့စစ်ကောင်စီတပ်တွေကလည်းပစ်ခတ်ဖောက်ခွဲတိုက်ခိုက်မှုလုပ်တဲ့သူတွေနဲ့မတင်ငါတဲ့သူတွေကိုရှာဖွေဖမ်းဆီးပစ်ခတ်မှုတွေကိုစက်တိုက်လုပ်နေပါတယ်။နိုင်ငံတော်မှာစစ်ဆေးဖမ်းဆီးမှုတွေလည်းရှိနေပါတယ်။ ဆီယနာတိမ်မှုစန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်သူတွေကိုလည်းရှာဖွေဖမ်းဆီးရတွေကိုဆက်တိုက်လုပ်နေရပါတက္ကသိုလ်ကျောင်းသားတချို့နဲ့တမကအဖွဲ့ဝင်တချို့လည်းစစ်ကောင်စီရဲ့ဖမ်းဆီးမှုခံရပြီးမိသားစုနဲ့ဆက်သွယ်လို့မရသူတွေလည်းရှိနေကြပါတယ်ရှင်
ရန်ကုန်ကပြပလာတဲ့တရင်ကိုမမများသူစင်အောင်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့ဘက်ကတရင်တဲ့ပုတ်ကိုလည်းပြောပြပေးကြပါတယ်ရှမ်းပြည်တောင်ပိုင်းဒနုကိုပိုင်အုတ်ချုပ်ခွင့်ရဒေသဖြစ်တဲ့ရွာငံမြို့နယ်နပန်းကြီးချေရွာဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပါတယ်နပန်းကြီးချေရွာက300လောက်ပါဝင်ပတ်ဝန်းကျင်ချေရွာကချေရွာ100ရွာလောက်ကပြည်သူတွေလည်းနီးဆက်ရကြေးရွာတွေနဲ့တောတောင်တွေတဲကိုပုံအောင်နေကြတာသတင်းတပတ်ကျော်နေပြီလို့သူတို့ကပြောပါတယ်စစ်ကောင်စီကသွာလာရေးလမ်းကြောင်းတွေကိုပိတ်ပင်ထားတာကြောင့်ရိခာတဲဆောင်ဖို့အဆင်မပြေလို့စားရေးတောက်ရေးနဲ့အခက်အခဲတွေဖြစ်နေပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုမဆုမောပြောပြပေးမှာဖြစ်ပါတယ်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းဒနုကိုပိုင်အုတ်ချုပ်ခွင့်ရဒေသတွေကရွာငံမြို့နယ်နပန်းကြီးကျေးရွာနာကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုစစ်ကောင်စီတပ်တွေကဧပြီလ20ရက်နေ့ကထိုးစစ်ဆင်ပြီးတိုက်ခိုက်ခဲ့တာကြောင့်နပန်းကြီးကျေးရွာကပြည်သူ300လောက်အပါအဝင်အနီးဝန်းကျင်ကျေးရွာ10ရွာကပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးပုန်းရှောင်နေကြရပါတယ်ဧပြီလ20ရက်နေ့တွေကဒီကနေ့အထိတောတောင်လေးထဲမှာရှောင်ပုန်းနေကြတာ10ရက်နီးပါးရှိနေပြီလို့ရွာကတအူးကပြောပါတယ်
ကိုကြီးဆေးရည်မှာတော့ပြောရမယ်။စစ်ကြောထိုးရတာပေါ့။စစ်ကြောထိုးပြီးတော့အဲဒီမှာပြထားမှုကိုဖြစ်တယ်။ဒီကနေ့ပထမပြောပြထားမှုကိုဖြစ်တော့ကျော်လာနေတယ်လေ။ဒါကတော့ကြောက်ပြီးတော့ဖြစ်ပြရတာပေါ့နော်။
နပန်းကြီးရွာဘက်မှာဒါဟာပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားတာဖြစ်လို့ဒေသခံတွေပိုးပြီးတော့စိုးရိမ်ထိတ်လန့်နေကြတာပါစစ်ကောင်စီတပ်တွေထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးရွာထဲမှာတက်ဆွဲနေရာယူထားတဲ့အတွက်စစ်ပြေးဒုက္ခသည်တွေနေရက်မပြောင်းရဲကြသေးတာဖြစ်ပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနေနိုင်တယ်လို့စစ်ကောင်စီဘက်ကယူဆတဲ့နေရာတွေဘက်ကလည်းလက်နက်ကြီးတွေနဲ့မကြမကြာပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပြီးတဲ့နောက်ပိုင်းနပန်းကြီးကျေးရွာဒေသခံ9ဦးထပ်မင်းဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်ဒီအခြေအနေတွေကြောင့်ယာနဲ့ချီတဲ့နပန်းကြီးရွာသူရွာသားတွေအပါအဝင်အနီးအနားရွာတွေကဒေသခံတွေအခုချိန်ထိနေရက်မပြောင်းရဲကြသေးတာဖြစ်ပါတယ်
ဒီဘေးဆောင်ကတော့မိသားစုလိုက်ရောဆိုရင်တော့အကုန်လုံးကသုံးတာပါဆိုရင်ဟုတ်တယ်မရှိပါတယ်ပေါ့အဲဒီမှာလေဒိတ်ကြီးရွာတို့နောက်ပြီးတော့ပင်တော်ကြီးရွာတို့တောင်ပူကြီးရွာဇင်လေးကြီးရွာဒီမြန်မာပြည်ကလည်းဘာဆယ်ရွာလောက်ပဲရှိတယ်ဒီမြန်မာလည်းတပါးကြီးကကလည်းပဲစီကြောင်းနဲ့ထိုးတယ်နောက်ပြီးတော့ဟောင်းနဲ့စီးတယ်ပေါ့နောက်အဲ့လိုဆိုတော့ပြေးရတာပဲလို့ပြောတာ
စစ်တပ်ဘက်ကရွာတွေနားတစ်လျှောက်ကိုကင်းမုန်းနေချထားသလိုသွာလာရေးလမ်းကြောင်းတွေကိုလည်းပိတ်ပင်ထားလို့တောတောင်တွေထဲမှာပုန်းခိုနေကြရတဲ့ဒေသခံဒုက္ခသည်တွေအတွက်ရိတ်ခါတဲယူနိုင်ရေးအခက်အခဲဖြစ်နေပါတယ်။စားရေးတောက်ရေးအတွက်လည်းအခက်ကြုံနေတယ်လို့ထွက်ပြေးတိမ်းရှောင်နေရတဲ့ရွာခံတဦးကပြောပြပါတယ်
။ဒီစီရင်မှုတွေကတောင်းဝင်တဲ့ဒီချိန်ကြီးကိုသူတို့ကဒီလိုမျိုးအဲ့လိုကြောင်းနေရတဲ့ဘာလို့လဲမလဲမသိဘူးရိတ်ခါပြည်နယ်လည်းမသိဘူးအဲ့လိုတောင်မဟာလို့သိဆောင်တယ်မဟုတ်လေဒီအားလုံးတော့လာမရှိလို့တိုက်ပြန်ထားတာလေဒီကဒေသခံကဒုက္ခတွေရတယ်မရှိဘူးဗျာကြောက်ပြီးတော့တော့ပုံနေရတာလေအများကြီးလေ
ဒီလိုစစ်ဘေးရှောင်တွေရှောင်တိန်နေရတဲ့အချိန်ကြာလာတာနဲ့အမျှသူတို့အတွက်စားတောက်နေရေးအခြေအနေကပိုးပြီးတော့မှခက်ခဲလာတယ်လို့နောက်ထပ်ဒေသခံတဦးကအခုလိုပြောပြပါဗျ
ဒီစားရည်တော်ရင်းနဲ့စားဖက်လို့ရတယ်ဟိုကိုယ်ကြီးတဲ့လူမရှိဘူးလေမရှိဘူးလေပြောလို့ရတယ်အဲ့တော့ဒီကအယူသားလို့ဆိုတော့ဒီမဲ့ခင်ခင်ဆုံးတဲ့မိတ်ဆွေတွေနာအကူတောင်းပြီးတော့ဒီများပေးတာပဲတားနေရတာဒီဆန်းဒီဒီလေးနားဒီလေးကုန်ပြီဆိုရင်နောက်ခေရောက်နေရင်ဘယ်ရအခုရှိရအကူတောင်းရမလဲဆိုတော့ဒါကလေးစကူးရမယ်ပါဒီစီလေးတွေကရေရှိနေနေဆိုရင်ကျွန်တော်တန်တူရပြရမလဲဆိုတော့ပုံမှန်ပြတော့ပါပြနေရတယ်
ဒါတွေကတော့ရှမ်းပြည်နယ်တောင်ပိုင်းဒနုကိုပိုင်အုတ်ချုပ်ခွင့်ရဒေသတွေကရွာငံမြို့နယ်နပန်းကြီးကျေးရွာဘက်မှာဖြစ်နေတဲ့အခြေအနေတွေဖြစ်ပါတယ်။ထွက်ပြေးတိမ်းရှောင်နေကြရတဲ့ပြည်သူတွေကတော့သူတို့ရဲ့နေအိမ်တွေကိုအမြန်ဆုံးပြန်ခွင့်ရဖို့မျှော်လင့်နေကြပါတယ်ရှင်
။မဆုမုံပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ထိုင်းမြန်မာနယ်စပ်ကုံသွေးကြီးနဲ့ဆိုင်တဲ့တရင်တပုတ်ကိုလည်းအလဲပေးခြင်းပါတယ်။ထိုင်းနယ်မြန်မာနယ်စပ်ပါဝင်ပိတ်ထားတဲ့နယ်စပ်ဂိတ်တွေပြန်ဖွင့်ဖို့ကြိုးစားနေတယ်လို့ထိုင်းဘက်ကကြေညာထားပေမဲ့ဒီနေ့ထိတော့နိုင်ငံနယ်စပ်ကုံသွေးကြီးကအကန့်အသတ်နဲ့ရှိနေတုံးပဲဖြစ်ပါတယ်။ရှမ်းပြည်နယ်တာချီလေးမြို့နယ်နဲ့ဒီထိုင်းနိုင်ငံမဲဆိုင်မြို့နယ်ကိုဆက်သွယ်ထားတဲ့ကုံသွေးကြီးဂိတ်ဆိုရင်ရပ်ထားတာနှစ်နှစ်လောက်ရှိပြီးအရေးကြီးကုန်စည်တချို့ကိုပဲအကန့်အသတ်နဲ့ကုံသွေးနေရတဲ့အတွက်မြန်မာဘက်ကကုံသွေးကြီးမှာထိခိုက်နစ်နာမှုတွေရှိနေတယ်လို့ကုံသွေးတွေနဲ့ဒေသခံတွေက VOE ကိုပြောပါတယ်။ရန်ကုန်ကပြပလာတဲ့ဒီထိုင်းမြန်မာနယ်စပ်ကုံသွေးကြီးအခြေအနေကိုတော့ကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ချမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့နယ်ထိုင်းနိုင်ငံမဲဆိုင်မြို့ကိုဆက်သွယ်ထားတဲ့တာချီလိတ်မဲဆိုင်အမှတ်၁တံတားကိုထိုင်းဘက်ကနှစ်နှစ်လောက်ပိတ်ထားတဲ့အတွက်ကူတန်းရောင်းဝယ်ရေးအပါအဝင်အလုတ်ကင်ခွင်လန်းနေပါမြန်မာဘက်ကထိခိုက်နေတယ်လို့ကုန်တယ်ရီနဲ့ဒေသခံတွေက VOA ကိုပြောပါတယ်ဒီအမှတ်၁ချစ်ကြည်ရေးတံတားကိုတရက်လူ900အဝင်ခွင့်ထွက်ခွင့်အပါအဝင်ကုန်တင်တာကိုလည်းအကန့်အသတ်နဲ့ထိုင်းဘက်ကအင်္ဂါနေ့ကပြန်ဖွင့်လိုက်ပြီလို့သတင်းတွေထွက်နေပေမဲ့လည်းအမှန်တကယ်မဖွင့်သေးကြောင်းမြန်မာကုန်တယ်တွေကပြောပါတယ်။ကိုဗစ်ကပ်ရောဂါကြောင့်ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့နယ်နဲ့ထိုင်းနိုင်ငံမဲဆိုင်မြို့ကိုဆက်သွယ်ထားတဲ့ချစ်ကြည်ရေးတံတားအမှတ်၁နဲ့၂ကိုထိုင်းဘက်က2020ခုနှစ်မတ်လကုန်ပိုင်းမှာပိတ်လိုက်ပြီးတဲ့နောက်အမှတ်၁တံတားကိုစားတောက်ကုန်ကားတွေဖြတ်တန်းဖို့အတွက်ရပ်ပိုင်းအတွင်းမှာပြန်ဖွင့်ပေးခဲ့ပါတယ်။ဒီလိုပြန်ဖွင့်ပေးတာမှလည်းတနိုင်တစ်ပိုင်းကုန်သွယ်ဖို့အတွက်ပဲခွင့်ပြုပေးခဲ့တာဖြစ်လို့ဒီတံတားမှာတခါတလေရင်ကျော်ပိတ်ဆို့တာတွေမကြာခဏဖြစ်တဲ့အတွက်မြန်မာဘက်ကအမှတ်၁တံတားကိုလည်းပြန်ဖွင့်ပေးဖို့ထိုင်းဘက်ကိုမြန်မာကုန်တယ်တွေကတောင်းဆိုထားပါတယ်။အမှတ်၁တံတားကနေအခွန်300ကျိုင်းလုံးပေးဆောင်တင်ပို့နိုင်တယ်လို့အမှတ်၁တံတားကနေလည်းတင်ပို့ခွင့်ရအောင်နှစ်ဖက်အစည်းအဝေးတွေမှာတောင်းဆိုထားကြောင်းကျိုင်းတုံတာချီလိတ်နယ်စပ်ကုန်တယ်များအသင်းရဲ့အတွင်းရေးမှူးဒေါ်နန်းစင်က VOA ကိုပြောပါတယ်။အမှတ်၁တံတ
ားမှာလာကြတော့ဟိုစတဲ့ကျင်းတွင်တဲ့လေရှင်ပါပဲဟာနဲ့300ခိုင်လုံးနဲ့စစ်သေးနေရမှာချက်နေပြီးအဆင်မပြေတော့အမတ်ကတရားမှာကြတော့300ခိုင်လုံးပဲတော့ကိုယ်ကနိုင်ကြပါဘူးဟိုတတိကတော့အမေနဲ့ဆယ်တကြီးစီကိုအဲ့ဒါကိုဆယ်ခွင့်ပြုပါတော့အဲ့လိုပဲအဲ့ဒါပဲတောင်းဆိုတော့မျိုးတရားပို့လေ
နေဆက်ကိတ်ပြန်ဖွင့်ဖို့အတွက်မြန်မာဘက်ကကုံသွယ်တွေဌာနဆိုင်ရာတာဝန်ရှိသူတွေနဲ့ထိုင်းဘက်ကဆိုင်ရာအဖွဲ့အစည်းတွေပါတဲ့ဆွေးနွေးပွဲတွေကို April 22ရက်နေ့မှာတစ်ကြိမ်25ရက်နေ့ကတစ်ကြိမ်စုစုပေါင်းနှစ်ကြိမ်လုပ်ခဲ့ပါတယ်အမှတ်နှစ်တရားကလည်းတနိုင်တပိုင်းကုံတော်ခွင့်ရတာကလွဲပြီးလူဝင်လူထွက်ကတော့လုံးဝပိတ်ထားဆဲဖြစ်ပါတယ်ဒါကြောင့်ကုံတော်ရေးတွေအပါအဝင်တခြားအလုတ်ကိုင်းအခွင့်လန်းတွေပါမြန်မာဘက်ကထိခိုက်မှုရှိနေတယ်လို့တာချီလိုက်ဒေသခံလုပ်ငန်းရှင်တူဦးက VOA ကိုပြောပါတယ
်ဆက်တော်ထိခိုက်တာပါနော်ဟိုဥစ္စာဥပမာကျွန်တော်ပြောတာမျိုးဆိုလဲဒီကမှာပစ္စည်းလိုတယ်လို့သတင်းဝယ်ခံရတယ်ဒီကလူတွေကပြန်ပို့ပေးရတော့စီးကြီးဝယ်ရတာဘာလို့မျိုးပေါ့နော်တိုက်ရလာကုန်ဝယ်လို့မရတော့ဘူးပေါ့ဒီမှာဖက်ဖက်ကန်တော့ကုန်စင်လုံးတက်သွားတာပေါ့ကွာကျမ်းမကြီးဆိုလဲဥပမာဒီဘက်မှာစိတ်ကူနေတဲ့လူတွေမျိုးတွေဆိုရင်လည်းလာကူလို့မရတော့ဘူးနော်ကွာနော်အဲ့လိုမျိုးတွေကိုဖြေခဲ့ကုန်တာပေါ့ကွာခါတိုင်းဆိုရင်တော့ဒီဝန်ဆောင်မှုတပေးနေအကုန်ကြီးတွေအလောက်ကဲခွန်းနဲ့ဖြေခဲ့တာပေါ့ကွာအဲ့လိုမျိုးတွေ
မဲဆိုင်တာချီလိတ်တရားထိတ်ကအကောက်ခွန်ရုံးကိုထိုင်းဘက်ကတနင်္လာနေ့မှာတန်ရှင်းလုပ်ခဲ့ကြတဲ့အတွက်မကြခင်မှာတရားပြန်ဖွင့်ဖို့ဖြစ်နိုင်တယ်လို့ခန့်မှန်းခဲ့ကြပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံစီဗင်တာယာနေ့အထိမ့်မှန်အနေနဲ့ထိုင်းဘက်ကတန်ရှင်းလုပ်ခဲ့တာလို့ထိုင်းဘက်မှနေထိုင်သူတချို့ကပြောပါတယ်။ထိုင်းမြန်မာနယ်စပ်ကိတ်နောက်တစ်ခုဖြစ်တဲ့မြောက်ဝီမဲဆောက်အမှတ်၁ချစ်ကြည်ရေးတရားပေါ်မှာဧပြီလ24ရက်နေ့ကဘုံပေါက်ကွဲမှုဖြစ်ခဲ့တာကြောင့်ထိုင်းဘက်ကဒီကနေ့အထိလုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်။မြန်မာပြည်တွင်းကလုံခြုံရေးအခြေအနေတွေကြောင့်ထိုင်းဘက်ကမြောက်ဝီနယ်စပ်ကိတ်ကိုအခုလိုမြန်မြန်ဆန်ဆန်ပြန်ဖွင့်နိုင်မယ်လို့မထင်ကြောင်းမြောက်ဝီမျိုးနယ်ကကုန်တယ်တူက VOA ကိုပြောပါရစေ။အ
ဲ့ဒီကောင်ကအခုရအခုတော့အခုတော့တော့ပြစ်ခတ်နေတာကြီးကဘူးအဆင်မပြေဘူးထင်တယ်။သူတို့ဖွင့်မဲ့တွေကလေလုံးဝဟိုစိတ်ပြီးတော့စိတ်မထူးရောက်ပြန်တော့ဟိုအခုကတွားနေတဲ့ပစ္စည်းကောင်တော့ပစ္စည်းတော့တွားပေးနေရပဲအကတ်တက်နေရမို့တနိုင်တစ်ပတ်အဲ့လိုတနိုင်တစ်ပတ်ကြီးပွားရေးသမားတွေလာပေါ့ကျွန်တော်ပြန်ပြန်တော့
ကိုဗစ်ကပ်ရောဂါကြောင့်ထိုင်းနိုင်ငံကမြန်မာအပါအဝင်နယ်စပ်တွေကို2020ခုနှစ်ဇူလိုင်လလောက်ကစပြီးပိတ်ထားခဲ့တာပါ2021ခုနှစ်မှာတော့မြန်မာနိုင်ငံထဲကိုစေဝါနဲ့အရေးကြီးကုန်စည်တင်သွင်းခွင့်ကိုအကန့်အသတ်နဲ့ပြန်လည်ခွင့်ပြုခဲ့ပါတယ်ထိုင်းမြန်မာကုန်သွယ်ရေးနယ်စပ်ဂိတ်တွေကိုပိတ်ထားတဲ့အတွက်မြန်မာဘက်ကကုန်သည်တွေတွေမဟုတ်ဘဲထိုင်းဘက်ကကုန်သည်တွေလည်းဆုံးရှုံးနေနာနေတယ်လို့ထိုင်းဘက်ကသတင်းတွေမှာလည်းဖော်ပြပါတယ်မြန်မာဘက်ကတော့ပိတ်ထားတဲ့နယ်စပ်ကုန်သွယ်ရေးတွေကိုအ мян ဆုံးပြန်ဖွင့်စေခြင်းပုံရနေပြီးကုန်သွယ်ရေးတွေချောမွေ့လွယ်ကူအောင်လို့ဆိုပြီးထိုင်းဘက်ငွေနဲ့ကျပ်ငွေဓာတ်ရိုက်အသုံးပြုပေးချေနိုင်တယ်လို့လည်းမြန်မာနိုင်ငံတော်ဗဟိုဘဏ်ကမတ်လ3ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်ခင်ဗျာ
ထိုင်းနဲ့မြန်မာနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပြပလာတဲ့သတင်းကိုကိုငင်းညာပြောပြပေးသွားတာဖြစ်ပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပြီးတော့အမျိုးသမီးကန္တာသုဒ္ဓဆောင်လေးအမေရိကန်တခွင်စီစဉ်နဲ့သိပ္ပံနဲ့နိပညာစီစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နဲ့ယုံနဲ့ကမ္ဘာရရကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒေချင်းတင်ရကပဲဖြစ်ဖြစ် VUE Plus application ကိုဂျောင်းလို့ရယူပါ
ဒီကနေ့တောက်ချာနေညပိုင်းဟိမဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းတွင်ပြီးတဲ့19:25နဲ့30မိနစ်တို့ကနေဆက်ပြီးတော့တန်လွင့်ပေးနေပါတယ်အခုအစည်းအဝေးဒုတိယပိုင်းမှာတော့ပတ်စင်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့အိမ်မှာတော့အမျိုးသမီးကဏ္ဍအတုဒဆုံးနဲ့အမေရိကန်တခွင်အစည်းအဝေးနဲ့သိပ္ပံနဲ့ဤပညာအစည်းအဝေးကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မြမရိုးရကြာကြီးနဲ့ရခန်းအထယ်ရက်လုတ်တဲ့လုပ်ငန်းတိမ်ကောမသွားစေခြင်းတဲ့အတွက်တဘာဝအတိုင်းထုတ်လုပ်တဲ့ရူရကြာတဲ့ပစ္စည်းတွေထုတ်လုပ်ရောင်းချနေတဲ့အကြောင်းအင်းလေးမှာလက်ရက်ကန်းကြာကြီးပဝါတွေနဲ့ရူရချီရတွေထုတ်လုပ်ရောင်းချနေတဲ့အမျိုးသမီးစီးပွားရေးလုပ်ငန်းရှင်ဒေါ်နန်းမြောက်ဦးကပြောပါရယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းကိုဗစ်ကပ်ဘီးနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြားလုပ်ငန်းထိခိုက်ရတာတွေရှိပေမဲ့ဒီလုပ်ငန်းကိုတော့ဆက်လက်လုပ်ကိုင်နေတုန်းပဲလို့ဒေါ်နန်းမြောက်ဦးကပြောပါရယ်ဒေါ်နန်းမြောက်ဦးကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ကင်ဖြူတွေကတင်ဆက်ပေးထားပါတယ်ခင်ဗျာ There's a path we must choose sometimes
Gotta stand up and fight sometimes ရိုးရရက်ကန်းဆိုတာမှာကျမတို့ဒီကြာတင်ငန်းတို့ကြာတယ်လို့ဆိုတာကကျမတို့မြန်မာနိုင်ငံမှာအရင်ကတည်းကရှိခဲ့ရဆိုပေမဲ့လည်းအခုနောက်ပိုင်းကျတော့တော်တော်ဒါရှားပါတဲ့အရာတစ်ခုလို့ဖြစ်လာတယ်လीနော်ဆိုတော့တံပိုးအဖြစ်ဆိုရင်လည်းဒါလူတွေပေါ်များများသုံးနိုင်တဲ့ဟာမျိုးမဟုတ်တော့ဘူးနောက်ပိုင်းမှာဆိုတော့ဒီလိုရှားရှားပါပါဒီကြာချီနဲ့လုပ်တဲ့ပစ္စည်းတွေကြာတဲ့ပစ္စည်းတွေကိုမှဘာကြောင့်ဒေါ်နန်းမြဦးအနေနဲ့ထုတ်လုပ်ရောင်းချဖြစ်တာပါလဲဘယ်လိုစိတ်ကူးနဲ့များဒီလုပ်ငန်းကိုစတင်ဖြစ်ခဲ့တယ်ဆိုတာကိုအရင်ဆုံးပြောပြပေးပါလားရှင
်လုပ်ငန်းစတာတော့ဒီမှာကစခဲ့တဲ့အလုပ်မဟုတ်ဘူးရှင်ဟိုစခဲ့တဲ့အတော်ကြီးတယောက်တော့ရှိတာဘောင်းတခြားရွာတော့ကြာဦးဆိုတာလေလူငယ်နှစ်ပေါင်းတရာသူကစခဲ့တဲ့လုပ်ငန်းမျိုးကြီးညာပေါ့နော်ဒီကြာနဲ့ဟိုအထည်ရက်တယ်ဆိုတာသူလုတ်တော့ကတော့ဖျားတင်ကန်းနဲ့ခုံကြီးတင်ကန်းတွေတော့ပဲသူလုတ်တာလေအဲကျွန်တော်တို့ခကြတော့ဒီဘက်ခေရောက်လာတော့လုံခဲနှစ်ပေါင်းအစိတ်ကြကြလောက်ကပေါ့နော်အဲကျွန်မလူကြီးသုံးနိုင်ကောင်းမှာပဲပေါ့နော်စိတ်ထဲကလူရလဲတချို့ကလဲလူသုံးလို့မရဘူးလားဆိုတော့အမေမျိုးတွေလာလာမေးကြတယ်ဒီကြောင်ဟိုလူကြီးအတွက်ကောထုတ်လို့မရနိုင်ဘူးလားအဲ့အမျိုးလေးလာလာမေးတော့ကျွန်မလဲဩရမှာပါလေလို့ဆိုပြီးမှအဲ့ဒါကြာပေါ်ဝါလေဝင်ပတ်တဲ့ဟိုစကာပလေးတွေပဝါရေနောက်ခြုံနဲ့ခြုံတယ်လေးတွေနောက်အင်းစားလေးတွေအဲ့ဒါဟိုဆက်လို့ဖြစ်တယ်ရှင်နောက်ကြာလည်းဟိုခိုင်ခတ်မှုရှိတယ်နောက်ပြီးတော့တဘာဝဆစ်ဆစ်တဘာဝဆစ်ဆစ်ကိုလည်းတိုးစေခြင်းလည်းနောက်ပြီးကြာရဲ့ဂုံတတိကလည်းဆောင်းမှဆိုရင်နေမှနေမှဆိုရင်အေးတယ်နောက်ပြီးသူရအနှံ့အမြဲတမ်းတင်းနေခကြတော့လေဟိုဒါဘာနဲ့မှမတူတဲ့တံပိုးကြီးပစ္စည်းကိုຕົງຍາເລີຍໂຊແອສິດຄລີຫູວິນລວ່າບໍເນາະຕົງແລ້ວລະແລ້ວອັນຈັ່ງເອລູຢືແຈັກຄລີແລ້ວອັນຈັ່ງອລູຕົງຫນາຍແລ້ວປິສີໂຖເຂົ້າວ່າວ່າຊິເຮົາ
ເອີ້ດີລູມິວຊາຊາປາປາຈາແລ້ວປິສີໄປທົ່ວລູຜູ້ມາດີກົ່ງຈ້ານປິສີອະຍາແບບພິພິບໍເນາະຊາປາແລ້ວຊີສະກາແລ້ວຈີ້ແລ້ວລູນາແລ້ວຖ້າວ່າແລ້ວສະນັ້ນຍ້ານຊາແລ້ວອຂາມາແລ້ວຕູ້ຫູດາຕາມັນຊີແລ້ວຍ້ານລູຢາແລ້ວປິສີມິວບໍ່ຮູ້ຜູ້ບໍເນາ
ະ
ສະນັ້ນດີອຈແດີລູປິສີຍັດລົກແດနော်ဒီဒါကိုစပြီးတော့ဖန်တီးတဲ့အပိုင်းမှာပဲဖြစ်ဖြစ်ပြန်ပြီးတော့ရောင်းချတဲ့အပိုင်းမှာပဲဖြစ်ဖြစ်ဟိုရှားပါတဲ့အရာတစ်ခုဖြစ်နေတဲ့ခါကျတော့လေအခက်ခဲကြုံရတာမျိုးရှိပါလားရှင
်ရှိတယ်ရှင်ဆက်စပ်ခြင်းလုပ်တဲ့အချိန်မှာဆိုရင်ဒါကကိုကင်နေကြပစ္စည်းမဟုတ်ဘူးလေနောက်ကိုထွင်ခဲ့တဲ့ပစ္စည်းလည်းမဟုတ်တော့ဟိုကြာစွာလည်းနည်းနည်းဟိုပြတ်လွယ်တာပေါ့နော်ပြတ်လွယ်တဲ့အတွက်ဒီလီးလီးအမျိုးမျိုးဆန်းတက်ပြီးမှဟိုလောရတာပေါ့ကျွန်တော်တို့လေကြာကိုခိုင်ခန့်အောင်ဘယ်လိုခိုင်ရမလဲနောက်ဒီအခြေသားကိုပြောအောင်ဘယ်လိုလုပ်ရမလဲအဲ့အမျိုးကြီးဒါအနေနဲ့အခက်ခဲကြုံခဲ့တယ်နောက်ပိုင်းကတော့လုတ်တက်သွားတော့အဆင်ပြေပါတယ်ရောင်းချတဲ့ခါကျတော့လည်းကျမတို့ကလူတွေတိအောင်ပြောပြရှင်းပြရတာပေါ့ကျမတို့ရှိလာတဲ့ဧည့်သည်ဆိုရင်ကျမတို့ကရှင်းပြတယ်ကြာရိုးဘလောက်တောင်ကုန်လဲကြာဘယ်လိုဘယ်လိုလုပ်တယ်အဲ့လိုမျိုးကြီးအစအဆုံးရှင်းပြတော့ဧည့်သည်ကလည်းစိတ်ဝင်စားပြီးမှတံပိုးထားတယ်ပေါ့နော်သူတို့စိတ်ထဲမှာဒီရဲ့လက်မှုပညာကိုတံမိုးထားတယ်တဘာဝပစ္စည်းနဲ့ထုတ်လုပ်ထားတဲ့ကြာပဝါးတွေကိုအရန်တံမိုးထားမှ 那这边呢，陆地那边养鸭啦，是好，而且才有种那个，不能，有种，那边哎，可能那嘛阿里亚那该些，不话的太阳不行，下边忙，可能上食堂老古东啊，是，就太阳不阿里。
好，家里头啊啦，请假了，不拉老面家了，是。
OK，是，家不话的太阳，这属于家里头的，就是讲，那为了顾家呢，因为都要新鲜，不能变节啊，对的。
过上边点啊嘞，比如说新鲜的，哎，加不完的菜也不散的，送去送去，怎么才能都拉回老多家里去？那边怎么话了？家吃了，明天人家把路，好像到今天透露了没有？不是说，像话嘞，爸妈那个来些的啊，你明天透过一个没有样嘞，我骗了你，哎，路外，等那一个朋友呗，老在明天来家里，七天都不来，我说个叫怎么话，明天透到了，咋？
咱这龙洞呢，就是说哩，像他这龙洞呢，没东南一些，哎呀，这样，我偷到老嘞，我讲没有那那没有那些了，我呢，没讲那一个，不过说，现在那个偷看他还是可是细节些，你看，毕竟也第一，你办的，你那种那那包哩，旮旯对嘛，所以他，你妈那个叫我那个把叫我妈的，各位各位也来批来嘞。
สิว่าอีหลงงานนี่เราไม่มีอะไรที่ใกล้ใจน้าไปยี่มานี่งานมาจ้าเราปูสู้ด้วยนะงี้อะไรไม่ได้ยี่มูลยาเทปีเราเชื่อมยาเลยสิโรดีอาจจะเดรีก้าจะคุยดีคุยสิงเกสบายจังหวะตุลพินิยาปนอสิโรกูที่เลสิว่าหลงงานนี่เป็นมีวันนั้นทุกจูซานี่อะไรสิ่งที่เจสิโรโดนนั้นยาวรู้ดีจะกันจ่าเรื่องเด็กสิว่าหลงงานเช่นนี้เนี่ยโยที่ใกล้เขียร์รามิวจงตุยเขียร์สิว่าเลยบาริจงตุยเขียร์ว่าเลย
เขาจะมาสู้อันที่กูเป็นทราบเช็ค
ก็จะกูว่าอยากการเสงอยากอะไรอะแต่เนี่ยเราจ่ายใช่ยังเราไม่รู้มันเลยปัดเราหรือเปล่าแต่มาอยากอะไรอะคิดแค่ตัวตัวตัวแค่เลยละกูอยากอะไรจะตัวเราทำไมเลยก็เสงก็อยากที่กงเราหรือเปล่าตัวเราเลยสาบุตรฟูรุเราจะใช้ลูกเดียวใช้ลูกใจที่กงเราหรืออะกูก็เปลี่ยนสายเช่นเดียวเราทำไมก็ยังแค่เขียวมีอะไรก็ฟูรุเราจะเอลูกเพียงนี้ใช่เออแค่เขียวไม่จ้าเราคุยดีด้วย
ยังลงแค่ได้ตรงนี้นี่ก็ยังว่าจะมีตุลุมีว่าไม่ยังว่าอยากดูบ่เช่นนั่นเนี่ยป้าไปยังว่าอ่ะกูว่าคือแค่เจ้าเราจะมาว่าที่เลือดตาเลยโอ้โหเราเลือดลามไม่หามีว่าเจ้ามีมาจะมาจังใครอะไรบอกไอ้มูนี่เสียชีเนี่ยจะไม่ขัดตามอยู่เลยตามอยู่เลยอ่ะเนี่ยยังว่าอะไรลงงานเรื่องนี้ยังเลยปั่นอะไรเช่นคุณพ่อที่รู้
ยังการจ่ายเลยลงงานเราได้ดูอยู่เอาน้าไปมาตุนเงินเจเจเตรียมเพื่อลาลามิวตุยอะไรเช่นปลุกชีนิชิเลยอากูเทียร์เราตุนเงินเจเจเตรียมเพื่อลาดีเช่นโมโปเรียรีไปลงอยู่มาพิพูเช่นแล้วเงินจะมาเราตุนยาเท่าจ้าเราตุนยาเอ็ดเดียร์ยาดีไซน์นะลูรูปียนาลามเดียวตัวเดียร์ยาเทียร์เว้ยจ่ายเทียร์วะเนาะเว้ยว่าตุนเงินยาเราสิ่งสิ่งจะเราจะต้องเก่าเนี่ยสิ่งสิ่งเราไปด้วย
ก็ยังที่ช่วยเราหนาจะเที่ยวงานเราช่วยเราด้วยล่ะเอลูเอลูวะเนาะที่เลี้ยงกว่าว่าตุนยานั่งยามาอันนี้เที่ยวตลอดเลยเอลูเดี๋ยวไปเจอว่าหนึ่งงานเขาจะเอลูเราไปยังลูกอยากอุ้ยเนี่ยเอลูเพี้ยนเลยเราไอ้สิ่งกูได้ลงในเมสโซลูชันเราจะต้องเอาเขาไม่กี่สาบเนาะเอลูวะดีลงงานมาเที่ยวอุ้ยลงเมียตุนยานี่เนี่ยเราที่เราไม่มาทำอะไรมีสิ่งละเช่นเราต้องลงเช่นไหนเช่นลงเช่นสิ่งก็มีสิ่งไอ้สิ่งสิ่งกลางๆนี่ลงเช่นไหน
ช่วงนี้เลยสั่งจะมีเลยช่วงเช่นเลยเอลูมิวเลยวะเอลูมิวเลยลูกเช่นเลยสำหรับยังผู้มีอาบอนะครับที่กูดันนี้อยากรู้เยอะยังการจ่ายเนี่ยชีวิตที่สิริวจะมาตีร้านไหนเงี้ยช้ามาเลยโอเคจริงจ้าตาลามิวสิเกเลยลูกจะมาจ้าว่าเลยสำหรับที่เรามีอยู่ดีมีมาในงานก็กูรู้ยังการจ่ายเนี่ยที่สิริวปีป้าที่ทุ่งพังนั่งดีลูกอยู่พี่น้อยมาละเป็นเราที่เจเจเดียนเดียนยังช้าในนั้นมีชีวะเลยเออเจเจเดียนเดียนยังมีอยู่ช้าในดีบ่าวเช่น
จะมาตบยาสุดเลยยาเบื่อตบมือเราไปอ๋อเอาดามยาเอาบ่เนาะเอลูมิวลาจีจ้าไปเลยทุกสิ่งสิ่งส่วนนั้นเราจีเลยยาเบื่อหนูเนี่ยเว็บพวกเขาจะรอจีอาจีรอตัวเอลูมิวเลยมาเว็บเจ้าเจ้าไม่สนเราจะมารู้ยังทุลงมือกงจ้าเสียกันเลยอินเดียเทเลนเนี่ยปุ่มยาเลยเวียดนามเนี่ยกัมพูชาเราเอทักกะเทเลนยาเนี่ยเอสุเวียนเนี่ยเลยกว่าเช็ดเอาเนาะ
แล้วพี่ที่อพยพอยู่มานั่นเลยแค่รถเท่านั้นจะมาเท่านั้นเลยรอบรูเว็บที่พี่บอกเนาะกูว่ารอที่ดูชาปาปิสิตะคูกูรอสับดีรอที่ซีวายลงงานกูสับดีรอลงนี่เลยลุนาเลยว่าเลยที่รู้มิวอยู่อยากจะเลยลงงานกูเปลี่ยนมิโรกูว่า ตัวปีเรื่องมาบ่ปีบ้ามาบ่เนาะเปลี่ยนปูด้วยเจลาอ๋องลงนี่แหละตัวเดียวรู้เปียวมาส่วนเลยมาไม่รู้มาเทมาอู้สรอดีลูกลงงานนี่ปูพี่รอมยามยาสีลาปูอ๋อสีเต็นเลยรู้เทมาตะล่ะโอ้กูกูรันอ๋อกูเลสีลงนี่แหละลงงานเนี่ยปัตตาปีรอบ่เนาะปูด้วยเจลาปูอ๋อบาริเนี่ยลงตัวปูสีนี่บาเลยเออจะมาเลยโหลุงเนี่ยเลยกูเต็มไปอยู่อย่างเล่มุลงงานอยู่เลยเจ้าตัวมาเจ้าตาเลยดีลงงานอ่ะ แล้วก็ดามิโยพลายโยยาเล่มุลงงานเช่นเดียวกันเราเล่าตายดีเฮาสัตว์เห็นตัวไหนเนาะอาการจะไม่อะไรจะมาคลีอันนี้คลีจะมาคอยมาเต็มเลยกองเลยเจ้าตัวมาจะมาสู้ยังไงน้ำย้อยเลยปอนเนาะที่เล่าจี้อ่ะที่เราเล่มุลงงานอยู่ที่พม่าที่มาเลยได้ยะกระเป๋าเราตีเลยเออลงงานทุกคนเลยชาแนงเราเรามาเต็มเวลาเลยลงงานเช่นเดียวกันแล้วก็ยี่มาปีด้วยเลย ที่อยู่อย่างโรงงานเนี่ยมาปีด้วยเลยกงทุกคู่บ่เนาะจะมาอันนี้อ่ะเนาะจะทำยังไงเสวยซาเลยกบิลงเชนเลยโอ้แต่มุ่งเชื่อโรงงานเลยจะมาเทมาเลยอ่ะจุดเด่นเจเจเนี่ยคลีเลยตัดสินเจเนี่ยทะเลเลยเทนเต้เทนเต้มาเลยเช่นอะไรเนี่ยขอบคุณมากเลยจุดเด่นมาเลย
บัสเซียมิวส์มีกันอากูมาเข้มผิวทวีตเซฟปีเกล้าพี่บาร์เรฟิวเอกานีเต้าจานีญาบายเนี่ยมาบ้าดาซีซันนี้กูเซฟปีรอตันเล่นเป็นนี่บาร์เรกูดูข่าวทุดาส่งเลยอเมริกันทุกคนซีซันกูทุ่งเล่นไปดามาพี่บาร์เรกูดูไปทุดาส่งเลยอเมริกันทุกคนซีซันมากูไปเจ้าหนังงานกับคนด้วยไปรู้ที่ใกล้เคลเลยแต่ว่ากูเลี้ยลูกลูกผู้บ้าเจ้าตั้มมาดาเลยแต่ตลอดจุดเนี่ยนิวยอร์กซาตินยังสาราเรกูกูอ่างก็ซูซี่เต็มปีไปถ้าบาร์เรกเนี่ย
Fertilizer has almost tripled. From last year.
Oil is what puts food on the table.
When you can't get from one supplier,
you see the food you have to eat. Eddie Gani, Dao Shao, the Chadu, the Dwele, the Kakari, Pikomi, Bloma, Shinlu, Miyarabau.
โควิดกาลาดเวนกงซีซิเซมูเรียสังเกตมากงซีแผ่นวิวมาเยปาร์เรกงดินทรัคกาลงงานกวนมาเลยลูกตาชาวบ้านมูเรียพี่เต็มมอเซย์มากงดินนารีสุโปนิเกตโลเจ้ากวนมาเลยพิสิพยาละเขวาร์เรกโควิดกาโกเรซีดีปอลาพินาวมาโรยายาปงมันเปลี่ยนเลปปูเชยูเนจิมาเวกูคาเกียวนังเงมากงวิจีเจกุซามูเรียเจ้าเนย์มาเวนิจับูสุยากะไม่ทุกเป็นทาวาร์เรนักเสด็จเวนินเนชังฮันเซกเกมากงเบซีเวสุโปลานัยนามิว
ไอศครีมคอสต์ฮับกอนอัพเมื่อกูไปซื้อเรื่อยๆกูเนาะชิคเก้มงเลยซื้อได้บ้างพี่ซื้อเรื่อยๆเลยมีมันเท่านั้นเองซาบะกูนี่เลยตีจับว่าซื้อได้มาวะแล้วเชนเนอร์จ้างจะช้าใส่ไปกับมารีลูเวฟรายเลยช็อตช้าใส่ไปนี่ว่าเรดีลงงานกูมีตาจูเส้นเส้นท้องเสียคุณเล่ากันเรื่องการสัตย์เงี้ยเราวะเนี่ย
Washington PNC at Muga, Agatha, Jabo Zidamava. The Luchini region, the Chasa Guru Marilu, Friday, Shot Chasa Guniware, Dilungangu, Nidazu, Set Tanshia, Kunilagrega, Satangera Wakna.
ဖို့ကုမ္ပဏီလုပ်ငန်းတုချဲ့ရေးဌာနအကြီးကဲဆရာရီကတင်းနေနေလေးရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ်
I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုပါတာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေဘဲနဲ့အနားယူနိုင်ပါတယ်၃ရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်တွေပြန်ပြီးတော့အစားထိုးဖို့အထောက်အကူဖြစ်ပါတယ်
တပတ်ကို၄ရက်တာလောက်ရတာကြောင့်ကုမ္ပဏီလုပ်ငန်းလေပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်အခုလိုတပတ်၄ရက်ကြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီဆန်ဖရန်စစ္စကိုကဘုတ်ကုမ္ပဏီကလည်းမနစ်အော်တိုဝါလောက်ကစလို့တပတ်၄ရက်တာလုပ်လို့ပိုစီကံကြောင်းလဲခဲ့ပါတယ်ဒါလို့ကြောင်းလဲပြီးလပိုင်းအတွင်းကုမ္ပဏီထုတ်လုပ်မှုပိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်ကုမ္ပဏီအရာရှိဂျနီဖာခရစ်စတီက
It's not about trying to reduce 5 days into 4.
အလုပ်ကိုနာရက်ကနေ၄ရက်ကိုရှင်းချကြနာတသက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကြအောင်ဘယ်လိုအယုံစိုက်ဆောင်ရွက်မလဲဆိုရရဲ့အချိန်ကုန်လူပန်းဖြစ်မာတွေကိုဘယ်လိုရှင်းချမလဲဆိုရရဲ့ကိုတုံ့တက်အချိန်ကိုအကျိုးရှိရှိအသုံးချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ
။ပစ္စည်းဝယ်ယူမှာယူတွေကတော့တောက်ကြနေမှာပါ။ဖုန်းဆက်လေးရှိတာသာအဆင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါရယ်။ကုမ္ပဏီ software engineer Sarah Yan က3ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောပါရယ်။
Like coming back on Monday, I definitely feel like a lot more refreshed.
ဒီနေ့ဒီအလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်။အလုပ်ကနေ2ရက်ဒါမှမဟုတ်3ရက်နားရရင်ကျွန်မအတွက်တော့တကယ်ကိုသိတာပါပဲ။နေ့ရက်ပဲနားရရင်တော့အားလည်းရက်ကအကုန်မြန်လို့ပြီး၃ရက်နားရရင်ပိုအင်အားတွေပြည်လာတယ်လို့ခံစားရပါတယ်။ဝန်ထမ်းတိရှာရတာလည်းပိုလွယ်ပါတယ်။ကျမကို LinkedIn, Facebook နဲ့အခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်၄ရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်။အားလုံးကဒါကိုစိတ်ဝင်စားပါတယ်
။ကယ်လီဖိုးနီးယားပြည်နယ်ကုစားပြုဒီမိုကရက်အောက်လွှတ်တော်အမန်းမတ်တာကာနိုကတပတ်ကို32နာရီကလောရမယ်ဥပဒေကိုပြဋ္ဌာန်းဖို့အဆိုပြုနေပါတယ်။32နာရီထက်ပိုလို့ရရင်အချိန်ပိုကြီးပေးရမယ်လို့လည်းဆိုပါတယ်။လုပ်ငန်းရှင်တွေကတော့အခုလိုလုပ်မယ်ဆိုရင်ကုန်ကျစရိတ်တွေများလာနိုင်ကြောင်းထောက်ပြပါတယ်။ဒါပေမဲ့တချို့လုပ်ငန်းတွေကတော့ကျွင်းချက်အနေနဲ့ခွင့်ပြုပေးမှာဖြစ်ကြောင်းပြောပါတယ်။
That's what we're seeing with the great resignation is people are not just automatically
ရေလုံငန်းဝင်ကိုပြန်မသွားကြတော့ပဲအလုပ်ကနေထွက်ကုန်ကြတာကိုကြည့်ပြီးဒါဟာ American တွေအလုပ်မစိုးစားကြတော့တာလို့ပြောလို့မရပါဘူးတကယ်တော့ကျွန်တော်တို့ဟာတခြားဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာကြီးလိုက်ရင်အလုပ်စိုးစားကြတဲ့သူတွေပါ
ဥရောပနိုင်ငံတချို့မှာလည်းတပတ်၄ရက်အလုပ်လုပ်ရမယ့်နီလန်ပေါင်းစုံဆက်တက်နေပါတယ်။မနစ်ကစပိန်မှာ၃နှစ်စံသက်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်90တုံးဆွဲခဲ့ပါတယ်ခင်ဗျာ။ဖေဖော်ဝါရီလတည်းမင်းကစပြီးတော့နယူးယောက်မြို့ကကျောင်းတွေမှာကလေးတွေကိုတောက်ကြနေတိုင်းတက်တက်လွတ်ကျွေးတဲ့အစီအစဉ်နယူးယောက်မြို့ပညာရေးဌာနကကျင်းပခဲ့တာပါ။ကလေးတွေစားတဲ့အစားအစာတွေမှာ cheese pizza စသဖြင့်နိုးနဲ့ပတ်သက်တဲ့အစားအစာတွေကိုကျွေးနေရကနေအခုလိုစတင်ပြောင်းလဲလိုက်ကြပါ New York မြို့တော်ဝန် Eric Adams က
We feed our healthcare crisis
ကိုကျန်းမာရေးအတွက်ပဲဂရုမစိုက်ပဲဖြစ်နေတာပါကလေးတွေမှာအဝလွန်တာဆီးချိုယောဂဖြစ်ကြတာတွေနဲ့ပတ်သက်ပြီးကြောဆူဆွေးနွေးကြပေမဲ့ကျောင်းတွေမှာကျွေးတဲ့အစားအစာတွေဟာကျန်းမာရေးကိုထိခိုက်စေတာတွေ့ရပါတယ်ကျွန်တော်ကကလေးတွေမျိုးတော်ဝင်မဟုတ်ပေမဲ့လည်းကလေးတွေအတွက်ရွေးချယ်စရာလမ်းတွေဖွင့်ထားပေးဖို့လိုပါတယ်ကလေးတွေကလည်းကျောင်းကအစားအစာတွေပိုကောင်းအောင်လုပ်ဖို့ပြောနေတာဆိုတော့ကျန်းမာရေးအတွက်တင့်တော်တဲ့အစားအစာတွေအတက်နိုင်ဆုံးရွေးချယ်ပြင်ဆင်ပေးထားပါတယ
်အမေရိကန်ပြည်အောင်စုကကျောင်းတွေမှာအသီးအရွက်လဲနေ့စဉ်နေ့တိုင်းအမြဲကျွေးလေ့ရှိပါတယ်ဒါပေမဲ့အခုအခါမှာတော့တပတ်ကိုတစ်ရက်တက်တက်လွတ်တာကျွေးမှာပါ Barnett Medical Center ကဒေါက်တာ Vanita Raman က
This way of eating is going to serve
အကျိုးကျေးဇူးတော်တော်များများခံစားရမှာပါဒီအလေးအထားဟာကလေးဘဝအတွက်သာမဟုတ်ဘဲသူတို့ဘဝတစ်လျှောက်လုံးအတွက်လည်းအထောက်အကူဖြစ်စေပြီးကဘာကြီးအတွက်ရောဒီကဘာကြီးထဲမှာရှိတဲ့တခြားသလိပ်ဆန်တွေဘေးဒုက္ခမရောက်စေဖို့အတွက်လည်းဖြစ်ပါတယ်ငယ်ရွယ်စဉ်ကတည်းကအခုလိုစားသုံးတဲ့အလေးအထားပြည့်စုံပြည့်ထောင်ပေးခြင်းအပြင်အနာဂတ်အတွက်အကျိုးကျေးဇူးဖြစ်ထွန်းစေမယ်လို့ထင်ပါတယ်
ကတလမစားခြင်းတွေကတော့ကျူတင်မှာကြားထားနိုင်တဲ့အပြင်ကလေးတွေစားလို့ရှိတဲ့နှုတ်၊မြေပဲယူ၊ဂျယ်လီဆန်ဒွစ်နဲ့တခြားစားစရာတွေလည်းအလုံးထားပြထားမယ်လို့တာဝန်ရှိသူတွေကပြောပါရယ်ကလေးမိဘတူဖြစ်တဲ့မီရှယ်ဟူးက
I think it's a great opportunity to let them
တက်လို့စားရဲဆိုတာဘာလဲဆိုတာကိုသိဖို့အခွင့်အရေးကောင်းတစ်ခုပါဘဝမှာအစားအစာကိုဘယ်လိုရွေးချယ်စားသုံးမလဲဆိုတာကိုလည်းသိစေတာကြောင့်ဒါဟာအကြံကောင်းတစ်ခုလို့ထင်ပါရယ်ရှင်
ယူရောမြို့မှာကျောင်းပေါင်း1800ကျော်ရှိပြီးကျောင်းသားကျောင်းသူသက်တမ်းသသိန်းကျော်ရှိပါတယ်ခင်ဗျာ
ကောင်တင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့သိပ္ပံနဲ့နှီးပညာအစည်းအဝေးကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရက်သားတွေအတွက်ပထမဦးဆုံးပုဂ္ဂလိကအာကာသလေ့လာရေးခရီးအဖြစ် ISS နိုင်ငံတကာအာကာသစခန်းကိုသွားဖို့ NASA ကလမ်းဖွင့်ပေးနေတဲ့အကြောင်းဒေါခင်မျိုးသက်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ကအရက်သားတွေအတွက်ပထမဆုံးပုဂ္ဂလိကအာကာသလေ့လာရေးခီးစဉ်ဖြစ်တဲ့နိုင်ငံတကာအာကာသစခန်းကိုသွားဖို့သူ့ရဲ့အာကာသလုပ်ငန်းတွေကိုလမ်းဖွင့်ပေးနေတဲ့အကြောင်းပြောပြတယ်။နိုင်ငံတကာအာကာသစခန်းဟာဘောလုံးခွင်းတကွန်းစာလောက်ကျဲပြီးအစိတ်ပိုင်း16ခုနဲ့တည်ဆောက်ထားတာပါ။သူဟာမြေပြင်ကနေမိုင်240အထက်မှာတစ်စက္ကန့်ကို9မိုင်နှုန်းလောက်ရှိတဲ့တနအီကိုမိုင်18150နှုန်းနဲ့ Leo Low Earth Orbit လို့ခေါ်တဲ့ကမ္ဘာပတ်လမ်းကြောင်းအတိုင်းကမ္ဘာကိုမိနစ်90တိုင်းမှာတစ်ချိန်နဲ့တရက်ကို16ချိန်ပတ်နေတာဖြစ်ပါတယ်။2020 April 10ရက်နေ့မှာတော့ NASA အဖွဲ့ရဲ့ Next Step 6 Lunar အစီအစဉ်ဖြစ်တဲ့အာကာသနည်းပညာဆိုင်ရာနောက်တစ်ဆင့်စူးစမ်းလေ့လာရေးအတွက် contract ပေးထားတဲ့ Houston အခြေစိုက်Exim Space Company ရဲ့ Exim 1ခီးစဉ်ဖြစ်တဲ့နိုင်ငံတကာအာကာသစခန်းစီကိုပုဂ္ဂလိကအာကာသလေ့လာရေးအဖွဲ့တစ်ဖွဲ့ကိုပထမဆုံးဆင်လွတ်ခဲ့ပါတယ်။ Florida ကကနေဒီအာကာသစူးစမ်းလေ့လာရေးစခန်းကနေ SpaceX Crew Dragon တုံးပြန်တဲ့အာကာသလေကိုတက်လွှတ်ခဲ့တာဖြစ်ပါတယ်။ဒါဟာဆယ်စုနှစ်ပေါင်းများစွာရုရှားနဲ့အာကာသခီးစဉ်တွေလက်တွဲပြီးဆောင်ရွက်မှုကနေရှောင်ကျဉ်မှုကြိုးစားလာခဲ့တဲ့နောက်ပိုင်း NASA ကသူရဲ့အာကာသတကပောက်ကိုအာကာသကြီးသောဧည့်သည်တွေအတွက်ပထမဆုံးတန်းဖွင့်ပေးလိုက်တာဖြစ်ပါတယ်။ Exim 1ခီးစဉ်ကို Exim ရဲ့စီးပွားရေးတိုးတက်မှုဆရာဒုဥက္ကဋ္ဌဖြစ်တဲ့ Spain နိုင်ငံဘွား NASA အာကာသယာဉ်မှူးဟောင်း Michael Lopez Alegria ဦးဆောင်တာဖြစ်ပြီး April 9ရက်နေ့မှာတော့နိုင်ငံတကာအာကာသစခန်းကိုရောက်သွားခဲ့တာပါ။ American Ancient Mien နဲ့နည်းပညာဆရာလုပ်ငန်းရှင်အသက်80ကျော်Larry Connor ကအာကာသယာဉ်မောင်း pilot အဖြစ်နဲ့တာဝန်ယူပြီးဒုတိယဦးစီးဖြစ်နဲ့လိုက်ပါခဲ့တာပါ။ Israel ကယင်းနှိမ့်နှံမှုလုပ်ငန်းရှင် Israel တိုက်လီယန်လေတရေဟောင်းအသက်64နှစ်အရွယ် Eden Stevie နဲ့အသက်52နှစ်အရွယ်ကနေဒါစီးပွားရေးလုပ်ငန်းရှင်နဲ့ပရဟိတအလူရှင် Mark Patty တို့ကတော့ mission အထူးကြံ့ကြံ့သူတွေအဖြစ်နဲ့လိုက်ပါသွားကြတာပါ။ဒီအာကာသလေ့လာရေးခီးစဉ်ကိုသွားဖို့အတွက်ဒီစီးပွားရေးလုပ်ငန်းရှင်၃ယောက်ကတယောက်ကိုအမေရိကန်ဒေါ်လာ55တန်းပေးရပါတယ်။ဒီအာကာသခီးစဉ်အတွက်သူတို့ဟာနိုင်1000စီဒေကျင်ခဲ့ကြပါတယ်။သူတို့ကိုဘီလီယံနာတထေးကြီးအီလွန်မတ်စ်ရဲ့ဒုံးပျံကုမ္ပဏီ SpaceX ကနေပို့ဆောင်ပေးခဲ့တာပါ။ NASA ရဲ့ပထမဆုံးအာကာသနဲ့ဆက်လွတ်တဲ့ပွဲဥရခီးစဉ်နဲ့လိုက်ပါသွားသူလူချမ်းသာ၃ဦးဟာနိုင်ငံတကာအာကာသစခန်းကနေ April 25ရက်နေ့မှာတော့မြေကမ္ဘာကိုပြန်ရောက်လာပါပြီ။သူတို့ကို SpaceX အာကာသယာဉ်ထိန်းချုပ်ရေးဌာနကကြိုဆိုပါတယ
်။ On behalf of the entire SpaceX team, welcome back to planet Earth.
မြေကမ္ဘာကိုပြန်ရောက်လာတဲ့ SpaceX အဖွဲ့သားအားလုံးကိုစားကြိုဆိုပါတယ်။ Exim 1 mission ဟာလူသားတွေရဲ့အာကာသပြန်တမ်းမှုအတွက်စံနမူနာတစ်တစ်ခုဖြစ်နေစတင်လိုက်ပါပြီ။အာကာသထဲမှာရင်းနှင်းနဲ့ပို့ပြီးနေရတာကိုခြေနှူးဝမ်းမြောက်မယ်လို့မျှော်လင့်ပါတယ်။အခုလို SpaceX နဲ့ပြန်တမ်းဖို့ရွေးချယ်ခဲ့တာအတွက်လည်းကျေးဇူးတင်ပါတယ်လို့ပြောသွားတာပါ။တပတ်ကျော်လောက်ပဲကြာမယ်လို့ခန့်မှန်းထားတဲ့ဒီခီးစဉ်ဟာရာသီဥတုဆိုးဝါးတာကြောင့်နှောင့်နှေးခဲ့ရတာဖြစ်ပြီး Florida ကမ်းလမ်း Atlantic သမုဒ္ဒရာထဲပြန်ပြီးဆင်းသက်ချိန်ထိဆို18ရက်ကြာသွားခဲ့တာပါ။
My thanks to you everybody
ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။ဒီကကျွန်တော်တို့ပံ့ပိုးထောက်ခံခဲ့သူအားလုံးကိုလည်းကျေးဇူးတင်ပါတယ်။ဒါအမကန်အလုပ်ဖြစ်တယ်လို့မယုံကြည်နဲ့လောက်အဟောပွဲမစ်ရှင်တစ်ခုလည်းဖြစ်ပါတယ
်အာကာသယာဉ်မှုဖြစ်နေတာဝန်ယူထားတဲ့ Larry Connor က SpaceX အာကာသယာဉ်တဲကနေဖြေကြားခဲ့တာပါ NASA ရဲ့စီစဉ်မှုနဲ့ Exim 1အာကာသခီးစဉ်ကတော့အောင်အောင်မြင်မြင်ပြီးဆုံးသွားပါပြီ Exim 2ကိုတော့ဒီ2022နှောင်းပိုင်းကနေ2023နှွေဦးထဲမှာလွှတ်တင်ဖို့အတွက်စီစဉ်ထားပါတယ် NASA အုပ်ချုပ်ရေးမှူး Bill Nelson ကတော့American Piron Suha Agatha Susan Yi Sanya Shwe Kit ko yauk la bi lo pyo ba de
We are really in a golden era
of space exploration. We've seen the first private astronaut
return.
SpaceX Crew 4 ဟာ Crew Dragon Agatha ရဲ့ NASA ခီးတယ်တွေကိုနိုင်ငံတကာ Agatha စခန်းစီပို့ပေးတဲ့သရုတ်ထမြောက်ခီးစဉ်ဖြစ်ပါတယ်။ဒီတစ်ခါမှာလဲ NASA က3ဦးနဲ့ ESA ဥရောပ Agatha စူးစမ်းရေးအေဂျင်စီက2ဦးစုစုပေါင်း Agatha ရင်မှူး4ဦးကိုပို့ဆောင်ပေးမှာဖြစ်ပါတယ်။ NASA ကနှစ်ပေါင်း50လောက်ကြာမှာလကဘာပေါ်ပြန်ပြီးတွားဖို့ပြင်နေတယ်လို့လည်းပြောပါတယ်။နီလန်တဲ့ပုံစံတစ်တွေတီထွင်နေသလိုလူသားတွေကိုအင်ကာဂျိုဘောဆစ်လွတ်ဖို့အတွက်နီးပညာတစ်တွေနဲ့ NASA ဟာအာကာသစူးစမ်းရေးမှာရှေ့ခေတ်ကိုရောက်နေပြီလို့ပြောပါတယ်။ဒါပေမဲ့အထောက်အကူရောဘတ်ဂါဗာနာကတော့ NASA ကစီးပွားဖြင့်အာကာသစစ်ဆန်းကိုတည်ထောင်နိုင်ဖို့အထည်ရည်ရွယ်ထားတယ်လို့ပြောပါတယ်။
All the suborbital flights, more so the orbital ones, establishing these commercial space stations as we move forward. You know, this axiom flight being a first step toward getting into space.
I don't know how long the flight is going to be. I don't know how long the flight is going to be. I don't know how long the flight is going to be. I don't know how long the flight is going to be. I don't know how long the flight is going to be. I don't know how long the flight is going to be. I don't know how long ပုဂ္ဂလိကအာကာသယဉ်မှုတွေရောက်သွားပြီးနိုင်ငံတကာအာကာသစခန်းမှာအလုပ်လုပ်နိုင်ဖို့အတွက်ပထမခြေလှမ်းတစ်ရပ်ဖြစ်ပါတယ်မကြာခင်မှာပဲသူတို့ကိုယ်ပိုင်စခန်းတွေရှိလာပြီးဒီလုပ်ငန်းကနောက်မှကြီးထွားလာဖို့ရှိပါတယ
်ဒီခီးစဉ်တွေကလည်း Exam Space SpaceX နဲ့ NASA တို့ကြားပူးပေါင်းဆောင်ရွက်မှုဟာပုဂ္ဂလိကအာကာသစူးစမ်းရေးလုပ်ငန်းအတွက်ရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါမယ်ဆိုနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင
်တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲသောရရှင်အနေနဲ့ကျွန်တော်တို့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်နေတယ်ဆိုရင်တော့ burmese@viewnews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုတက်လက်ကြီးညာပေးမှာဖြစ်ပါတယ်ဗျာရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေကိုခုခံနေရတဲ့ Ukraine တပ်ဖွဲ့တွေအတွက်လာမယ့်5လအတွင်းနောက်ထပ်အကူအညီတွေထပ်တိုးပေးနိုင်ဖို့အတွက် Congress လွှတ်တော်ကဒေါ်လာ33ဘီလီယံအတည်ပြုပေးဖို့ American သမ္မတ Joe Biden ကမနေ့ကတောင်းဆိုလိုက်ပါတယ်ယူကရိန်းအတွက်စစ်ရေးထောက်ပံ့တွေပေးဖို့ရမှာနောက်နေ့ကြန့်ကြာစေတဲ့အဟန့်တားတွေကိုဖယ်ရှားပြနိုင်ဖို့ရည်ရွယ်တဲ့ဒီဥပဒေကြမ်းကိုအောက်လွှတ်တော်မှာတော့တခဲနဲ့အတည်ပြုထားပြီးလဲဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာဟာအင်ဒိုနီးရှား၊ဗီယက်နမ်နဲ့ထိုင်းနိုင်ငံတွေစီကိုဒီကနေ့ခီးစထွက်သွားပြီဖြစ်ပြီးတော့အရှေ့တောင်အာရှ၃နိုင်ငံခီးစဉ်ပြီးတဲ့နောက်ဥရောပဒေသကိုခီးစက်မှာဖြစ်ပါတယ်မလေးရှားရဲ့ပက်ထရိုနက်စွမ်းအင်လုပ်ငန်းမြန်မာနိုင်ငံကုမ္ပဏီအနေနဲ့ရဲတကွန်နဲ့တဘာဝတံငွေစီမံကိန်းလောက်ကွက်တချို့မှာဝင်လုနေတာတွေကိုပြန်ရုပ်တော့မယ်ဆိုပြီးတော့ဒီနေ့ပြောလိုက်ပါတယ်လုပ်ငန်းတဘာဝအပြောင်းလဲစွန့်ရင်လိုအပ်ချက်အချင်းကြီးပေါ်မူတည်ပြီးတော့နည်းပညာနဲ့လုပ်ငန်းမာဗျူဟာအပိုင်းအသေးစိတ်ပြန်သုံးသပ်ကအခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့ Petronas ကုမ္ပဏီကပြောပါတယ်အမေရိကန်ကဖန်ထားတဲ့ဂျပန်ယာကူဇာဂိုင်းကောင်းဆောင်တယောက်စီကနေမြေပြင်ကနေဝင်ပြစ်ဒုံးကျည်တွေကိုငွေသားပြင်မွေးဆေးဝါးနဲ့အလဲလဲလုပ်ဖို့ဝယ်ယူဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုကရင်တိုင်းသားအစီအုံ KNU ကငြင်းဆန်လိုက်ပါတယ် KNU ဟာမွေးဆေးဝါးအယောင်းဝင်နဲ့လုံးဝဆက်ဆက်ပတ်သက်မှုမရှိဘူးလို့အထွေထွေအတွင်းရင်းမှုပရိုဆော့တာတို့မှုက VOA ကိုပြောပါတယ်ခင်ဗျာဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညအတွက်အစီအစဉ်ထုတ်လို့ရင်းမှုကမတ်စုမွန်ဖြစ်ပြီးတော့အတံလွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာရှင်ခါလီနဲ့John Walker တို့ဖြစ်ပါတယ် VOA American အတန်ရဲ့တောက်ကြများပိုင်းဟင်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9လိုမီတာ1925နဲ့30မိနစ်တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.